Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဒီဇင်ဘာလ9ရက်စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါ။ဒီညပဲသတင်းတွေကိုကိုရန်နိုင်တဲ့သူကြီးညာပေးမှာပါ။အမေရိကန်ပြည်ထောင်စုကရေဒစကန်တစ်ခုမှာတနက်ပစ်ခတ်မှုတစ်ခုဖြစ်ပွားတာကြောင့်ဒီတနက်သမားအပါအဝင်လူ၄ဦးသေဆုံးသွားပါတယ်။တရုတ်နိုင်ငံတော်ကောင်စီဝင်နိုင်ငံခြားရေးဝန်ကြီးဝန်ကြီးဟာမြန်မာနိုင်ငံကိုရောက်ရှိနေပြီးတော့နိုင်ငံတော်သမရဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့နဲ့ဒီကနေ့တွေ့ဆုံပါတယ်။ဒီလိုထိတ်တဲအောင်သတင်းတွေကိုတင်ပြပေးတော့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်စနေညအတွက်သောရရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ထိုင်းနိုင်ငံကနေဖမ်းဆီးလာတဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့စစ်ဦးစီးချုပ်ဖြစ်သူဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးနဲ့ကလေးနှစ်ဦးကိုမြမအနာပိုင်နေဘက်ကိုလွှဲပြောင်းပေးမဲ့အစီအစဉ်ပြက်ပြဲသွားပြီလို့ချင်းမိုက်အခြေဆိုင်ရခိုင်ခေါင်းဆောင်တဦးကပြောဆိုလိုက်ပါတယ်
။ဒီနေ့ကဟိုဘက်ကလာယူတယ်ပေါ့နော်ချင်းရိုင်မှာလာယူတယ်ပြောတယ်ဟိုဘက်ကငါအမေဒီဘက်ကနေပြီးတော့လွှဲပြောင်းမဲ့အစီအစဉ်ပြက်ပြဲသွားတယ်ဆိုပြီးတော့မှသတင်းထွက်လာတယ်
ဒီတဲ့င်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်စနေညတိုင်းတင်ဆက်ပေးနေကြအစီအစဉ်တစ်တခုဖြစ်တဲ့မြန်မာနိုင်ငံတိုင်းရင်းသားဒေသကစိတ်ဝင်စားစရာအဖြစ်အပျက်တွေကြောင့်တင်ဆက်ထားတဲ့တို့အတန်အစီအစဉ်နဲ့အတူစနေညဒဲလီလိုက်အစီအစဉ်မှာတော့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနောက်လူခွင့်ရေးနေ့မှာပဲလူခွင့်ဖောက်ပြန်မှုနဲ့နိုင်ငံတကာတရားရုံး ICJ မှာဒီဇင်ဘာလ10ရက်နေ့တွားရောက်ရင်ဆိုင်ကြမယ့်အကြောင်းအခြေအနေတွေကြောင့်ကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုရင်ဆုံးကတော့စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်ပြည်အောင်စုဖလော်ရီဒါပြည်နယ်ကရေဒစကန်တစ်ခုမှဖြစ်ပွားခဲ့တဲ့တနက်ပစ်ခတ်မှုနဲ့ပတ်သက်ပြီးတော့ဒီပစ်ခတ်မှုဘာကြောင့်ဖြစ်ပွားရလဲဆိုတဲ့အကြောင်းရင်းကိုတာဝန်ရှိသူတွေစုံစမ်းစစ်ဆေးနေကြပါတယ်ပစ်ခတ်သူဟာလေရင်လေ့ကျင့်ပြန်သန်းရေးသင်တန်းတက်ရောက်နေသူဆော်ရီအာရေဗီယာလေတပ်လေယာဉ်မှူးတစ်ယောက်ပါပန်ဆာကိုလာမြို့ကဒီလေကြောင်းအုပ်စုတွေလက်တက်ဆွဲထားတဲ့ရေတပ်အခြေစိုက်စခန်းမှာတောက်ကြောင်နေအစောပိုင်းကပစ်ခတ်မှုဖြစ်ပွားရမှာတနက်သမားအပါအဝင်၄ဦးသေဆုံးသွားပြီးတော့ရှစ်ဦးဒဏ်ရာရသွားပါတယ်။ပန်ဆာကူလာမှာနိုင်ငံတကာကနေလေမောင်းတင်တဲ့လာရောက်တက်ရောက်နေသူယာကနန်းတချို့ရှိတယ်လို့အီရတ်တာဝန်ရှိသူတွေကပြောပါတယ်။ပစ်ခတ်သူဟာမိုဟာမက်ဆာအီအယ်ရှမ်ရာနီဖြစ်တယ်လို့တာဝန်ရှိသူတွေကကိုးကားပြီးတော့ NBC သတင်းဌာနကပြောပါတယ်။ဒီပစ်ခတ်မှုနဲ့ဆက်ဆက်တဲ့နောက်ထပ် Sorry Arabia နိုင်ငံသား6ဦးကို FBI ပြည်တော်စုစုံစမ်းစစ်ဆေးဘီရိုကဖမ်းဆီးထားကြောင်းလည်းတောက်ကြောင်နေနှောင်းမဲမှာ Fox သတင်းဌာနကကြေညာပါရတယ်။ဒီလေမှုဟာပြစ်ခတ်မှုမကျူးလွန်ခင်မှာတည်တန်းစာတစ်စောင်နဲ့ဒီအကြံဖက်ကောင်းဆောင်အိုစမာဘင်လာဒင်ကိုရင်ညွှန်းတိုင်တယ်ပြီးတော့ Twitter ထဲမှာရေးသားခဲ့ကြောင်းဂျီဟက်ထင်းချောက်မှုနဲ့ဆက်သွယ်ရေးကွန်ရက်ကိုစောင့်ကြည့်တဲ့ Site Intelligence Group တောင်းလိုင်းအဖွဲ့ကပြောပါရတယ်။ American ပြည်အောင်စုဟာမကောင်းဆိုးရွားတွေရဲ့အတိုင်းပြည်ဖြစ်ပြောင်းလဲနေပြီးတော့မွတ်စလင်နိုင်ငံတွေနဲ့တခြားနိုင်ငံတွေကိုကျူးကျော်သိမ်းယူနေတဲ့ Israel ကိုပံ့ပိုးပေးနေတဲ့အပေါ်သူကပြစ်တင်ရှုတ်ချကြောင်းလဲ Twitter မှာရေးသားထားပါတယ်
။ American နဲ့ Taliban တွေကြားမှာငြင်းငြိမ်းဆွေးနွေးမှုတွေကိုတရားဝင်ပြန်စတင်လိုက်ပါပြီ။ Afghan စစ်ပွဲအဆုံးသတ်ပြီး Taliban သဘုံတွေနဲ့နိုင်ငံရေးအရသဘောတူညီမှုရဖို့အတွက်ရည်ရွယ်တဲ့အဲ့ဒီငြင်းငြိမ်းဆွေးနွေးပွဲကို American သမ္မတ Trump ကရုတ်တရက်ရက်ဆိုင်လိုက်ပြီး3လအကြာမှာအခုလိုပြန်စတင်လိုက်တာဖြစ်ပါတယ်။အာဖဂန်နယ်ဘက်အမေရိကန်ရဲ့ငြိမ်းချမ်းရေးထူးခိုးစလဲဇာမာခါလီဇတ်ကအမေရိကန်ခိုးစလဲအဖွဲ့ကိုဦးဆောင်ခဲ့ပြီးတော့တာလီဘန်ခိုးစလဲအဖွဲ့အခြေစိုက်တဲ့ကာတာနိုင်ငံဒိုဟာမြို့မှာဆွေးနွေးကြတာဖြစ်တယ်လို့အမေရိကန်သတင်းရင်းမြစ်တွေက VOA ကိုပြောပါတယ်။အမေရိကန်ကဒိုဟာမှာဒီနေ့လုပ်တဲ့ဆွေးနွေးပွဲကိုပြန်ပါဝင်လာပြီးဒီဆွေးနွေးပွဲကအာဖဂန်နိုင်ငံထဲမှာအကြမ်းဖက်မှုတွေကိုလျှော့ချပြီးအဲ့ဒီကနေအာဖဂန်နိုင်ငံတွင်းစစ်ဆင်ညှိနှိုင်းမှုတွေနဲ့အပြည့်ရက်ဆိုင်နာရီအထိဖြစ်လာအောင်လုပ်ဖို့အလေးပေးဆွေးနွေးကြတာဖြစ်တယ်လို့အမေရိကန်သတင်းရင်းမြစ်တွေကဆိုပါတယ်။ဒေါ်နယ်ထရမ့်ကအမေရိကန်နဲ့တာလီဘန်အဖွဲ့တို့ကြားဆွေးနွေးပွဲမရဆိုင်ငံမှာကာတာဆိုရကဒီဆွေးနွေးပွဲကိုကမကရလုပ်ပြီးတော့အင်ရှင်ဖြစ်နေကျင်းပဖိခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာတာလီဘန်သဘုံတွေရဲ့တိုက်ခိုက်မှုကြောင့်အမေရိကန်တပ်ဖွဲ့တွေပါဝင်လူတော်များများသေဆုံးခဲ့တဲ့အတွက်ဒေါ်နယ်ထရမ့်ကပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့မှာဒီဆွေးနွေးပွဲတွေကိုရဆိုင်ပစ်ခဲ့တာပါ။ဆွေးနွေးပွဲမှာသဘောတူညီမှုရကနီးမှနှစ်ဖက်စလုံးကရကနီးပြီလို့နှစ်ဖက်လုံးကယူဆနေချိန်မှာအမေရိကန်နဲ့တာလီဘန်တွေကြားဆွေးနွေးမှုတွေအဲ့လိုရဆိုင်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။သမ္မတဒေါ်နယ်ထရမ့်အနေနဲ့သူ့ပေါ်တရားစွဲဆိုနိုင်ရေးအောက်လွှတ်တော်ကစုံစမ်းစစ်ဆေးနေတာမှာပါဝင်ပူးပေါင်းမှာမဟုတ်ဘူးလို့ညင်းဆန်လိုက်တဲ့အပေါ်အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျေရိုနက်ဒလာကအစိပ်ပြောင်းတုံ့ပြန်ပါတယ်။သမ္မတအပေါ်တက်တွေကို ဒီကိုယ်တိုင်မေးမြန်းနိုင်တဲ့အခွင့်အရေးပေးခဲ့ကြောင်းနဲ့အထောက်အထားတွေကိုကော်မတီရှေ့မှသူကိုယ်တိုင်လာရောက်ရှင်းလင်းပြင်ပေးခဲ့ပါတယ်။လွတ်တော်ရဲ့တရားစွဲဆိုရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့သမရအနေနဲ့မကျေနပ်ကြောင်းပြောဆိုနေရတွေကိုကြားသိရပြီးတဲ့နောက်ကော်မတီရဲ့ဖိတ်ကြားချက်ကိုသမရအနေနဲ့လက်ခံလိုက်မယ်လို့မျှော်လင့်မိကြောင်းတောက်ကြံနေနောက်မှမှထုတ်ပြန်တဲ့ဥက္ကဋ္ဌနက်ဒလာရဲ့ညင်ညာချက်မှာတုံ့ပြန်ထားပါတယ်။သူ့ဘော်ဆွဆဲချက်တွေကိုသမရအနေနဲ့တိတိကျကျခြေပနိုင်မှာမဟုတ်ဘူးဆိုရင်ကော်မတီရဲ့ရှေ့ပေါက်မှာလာရောက်ထွက်ဆိုမှာမဟုတ်ကြောင်းနဲ့အဲ့လိုလာရောက်ထွက်ဆိုဖို့ညှင်းဆုံမယ်ဆိုရင်တော့တရားစွဲဆိုရေးလုပ်ငန်းစဉ်တွေကမမျှတဘူးလို့ပြောလို့မရကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်လည်းသမရကိုတရားစွဲဆိုရေးအောက်လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုဟာလုံးဝအခြေမြစ်ကင်းမဲ့ပြီးတော့လုံးဝမဲ့လုပ်ငန်းစဉ်နဲ့အခြေခံမျှတမှုများဆိုင်ရာသတ်မှတ်ချက်တွေကိုချိုးဖောက်နေတယ်လို့သမရရဲ့အကြံပေးရှိနေဖက်စီပိုလုံကဒီအောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌစီကိုပြေပို့တဲ့စာထဲမှာဖော်ပြထားပါတယ်။
နောက်ကဘာကိုအင်အားကြီးနေအောင်လုပ်ဖို့ရုရှားကမနာမနေချိုးပန်းလာနေခဲ့တာဟာအခုတော့အကျိုးကျေးဇူးတစ်စုံတရာထွက်လာပုံတွေ့ရပြီးတော့အမေရိကန်စစ်တပ်ထဲအထိထိုးဖောက်နိုင်တယ်ဆိုတာကိုစစ်တမ်းကောက်ယူမှုတစ်ခုမှတွေ့နေရပါတယ်။ရုရှားဟာအမေရိကန်ရဲ့အဓိကရံပတ်ဖြစ်တယ်လို့အမေရိကန်တော်မင်းများကရှုမြင်နေချိန်မှာပဲလူလူစစ်တမ်းအသစ်တစ်ခုမှတော့ဒီမြင်ကပြောင်းလဲလာနေကြောင်းအထူးသဖြင့်အမေရိကန်စစ်တပ်မိသားစုအတိုင်းဝိုင်းအတွက်မှာတိတိကျကျပြောင်းလဲလာနေတယ်လို့ဆိုပါတယ်။အော်တိုဘာလကောင်ကဒုတိယအကျိန်နှစ်စဉ်ကောက်ယူခဲ့တဲ့ဒီရေဂန်အမျိုးသားကာကွယ်ရေးလူလူစစ်တမ်းမှာတော့စစ်တမ်းကောက်ယူခဲ့တဲ့အမေရိကန်တပ်ဖွဲ့မိသားစုဝင်တွေထောက်ဝလောက်ကသူတို့အနေနဲ့ရုရှားကိုမဟာမိတ်လို့ရှုမြင်တယ်လို့ပြောထားပါတယ်။စစ်တမ်းတစ်ခုလုံးအရတော့အမေရိကန်28ရာခိုင်နှုန်းကရုရှားကိုမဟာမိတ်လို့သတ်မှတ်ကြပါတယ်။မိနစ်တုန်းကတော့19ရာခိုင်နှုန်းပဲကပဲမဟာမိတ်လို့မြင်တာကြောင့်ပြီးခဲ့တဲ့နှစ်ကထက်ဆိုင်တက်လာခဲ့တယ်လို့ပြောရမှာပါ။ရေဘူးရအဖြစ်တော့ရုရှားပေါ်မှာပြည်သူ့ဆောင်အကောင်းမြင်တာဟာရုရှားရင်းနဲ့ပတ်သက်ပြီးတော့အကောင်းမြင်တဲ့သမ္မတထရန့်ကိုတုံ့ပြန်တဲ့ဒီ Republican တွေကြောင့်အဓိကဖြစ်တယ်ဆိုပြီးတော့ဒီလူလူစစ်တမ်းမှာတွေ့ရှိရပါတယ်။ဒါပေမဲ့လည်း American 81ရာခိုင်နှုန်းနဲ့စစ်ပတ်မိသားစုဝင်53ရာခိုင်နှုန်းကတော့ရုရှားကိုသူတို့ရဲ့ရန်သူအဖြစ်အခုချိန်ထိရှုမြင်နေကြပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲစစ်တပ်ထဲမှာအခုလိုရုရှားထောက်ခံတဲ့သဘောထားတွေတိုးမြင့်လာတဲ့အပေါ်မှာ American ကာကွယ်ရေးတာဝန်ရှိသူတွေကစိုးရိမ်လာနေကြပါတယ်ခင်ဗျာ။
တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။စနေနေ့ည VOA သတင်းတွေကိုဆက်လက်ပြီးတော့အတန်လှည့်နေပါတယ်။တရုတ်နိုင်ငံဒေါ်ကောင်စီဝင်နိုင်ငံသားဝန်ကြီးဝန်ကြီးဟာမြန်မာနိုင်ငံကိုရောက်ရှိနေပြီးတော့နိုင်ငံတော်သမရဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တို့နဲ့ဒီကနေ့တွေ့ဆုံပါတယ်။ရိုဟင်ဂျာတွေကိုလူမျိုးရုံးတပ်ဖြတ်မှုနဲ့နိုင်ငံတကာတရားရုံး ICJ မှာအမှုရင်ဆိုင်ဖို့နယ်သာလန်နိုင်ငံဒီဟိတ်မြို့ကိုဒေါ်ဆန်းစုကြည်မထွက်ခွာခင်မှာနိုင်ငံသားဝန်ကြီးဝန်ကြီးမြန်မာနိုင်ငံကိုရောက်လာတာပါ။ဒီကနေ့တွေ့ဆုံရမှာတော့ဒီတရုတ်နဲ့မြန်မာနိုင်ငံကြားကုန်သွယ်ရေးဒေသတွင်းနဲ့နိုင်ငံတကာမြန်မာစာမှာနှစ်နိုင်ငံနီးကပ်စွာပူးပေါင်းဆောင်ရွက်ရေးစာတွေကိုဗက်ဆုံပူးပေါင်းမြင့်တင်သွားဖို့ဆွေးနွေးကြရတယ်လို့မြန်မာခေါင်းဆောင်တွေရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒါမှမဟုတ်ဆွေးနွေးပွဲတွင်တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးဟာမြန်မာနိုင်ငံအနေနဲ့ ICJ မှာအမှုရင်ဆိုင်ဖြေရှင်းရမှာ၄နဲ့ပတ်သက်ပြီးတော့ဆွေးနွေးအကြံပေးနိုင်ကြောင်းလေးလာသုံးသပ်သူတွေကဆိုပါတယ်။2018ခုနှစ်အတွင်းမြန်မာဆွေးရရဲ့ဒီစစ်တပ်ရဲ့နေမီရှင်းလင်းတဲ့စစ်စင်ရေးတွေကြောင့်ရခိုင်ပြည်နယ်ကရိုဟင်ဂျာတွေပါဝင်တဲ့ဒုက္ခသည်တိမ်းတဲ့ချီယာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားကြသလိုအဲဒီစစ်စင်ရေးတွေလူမျိုးရေးတပ်ဖွဲ့တွေရဲ့အာတမတပ်ဖြတ်မှုတွေညှဉ်းပန်းနှိပ်စက်မှုတွေဟာလူမျိုးရုံးတပ်ဖြတ်မှုမြောက်တဲ့ဆိုပြီးတော့ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုစားကမ်ဘီယာနိုင်ငံက ICJ မှာမြန်မာနိုင်ငံကိုတရားစွဲခဲ့တာပါ ICJ မှာဒီအမှုကိုဒီဇင်ဘာ10ရက်နေ့ကနေ10ရက်နေ့ထိကြားနာစစ်ဆေးမှာဖြစ်ပါတယ်ဒီရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံမှထားတဲ့မြန်မာအစိုးရကတော့ဒီမြန်မာနိုင်ငံမှာဒီလိုမျိုးအမှုတွေကျူးလွန်ခဲ့တာမရှိဘူးဆိုပြီးတော့အစဉ်တစိုက်ငင်းဆိုထားခဲ့တာ
ပါ။အိန္ဒိယနိုင်ငံမြောက်ပိုင်းမှာလွန်ခဲ့တဲ့လအနေငယ်ကအုပ်စုဖွဲ့မရင်းကျင်တာကိုခံရတဲ့အမျိုးသမီးတူဟာသူ့ပေါ်မရင်းကျင်တာနဲ့ဖက်သက်ပြီးတော့တရားရုံးမှာအမှုရင်ဆိုင်ဖို့သွားနေစဉ်ဂျာဇာရီနီမနက်ကအမျိုးသား9ယောက်ကသူ့ကိုမီးရှို့ခဲ့ကြပါဗါတယ်။အဲ့ဒီအမျိုးသမီးဟာမီးလောင်ဒဏ်ရာရနေပဲတောက်ချာနေနှောင်းပိုင်းမှာတည်ဆုံသွားခဲ့တယ်လို့ဆိုပါတယ်။မီးရှို့တဲ့သူ9ယောက်ထဲက2ယောက်ဟာအဲ့ဒီအမျိုးသမီးကိုအုပ်စုဖွဲ့မရင်းကျင်တဲ့ထဲမှာပါတယ်လို့တန်တရားရှိခံရပါတယ်ဆိုပြီးတော့တန်တရားရှိခံရတဲ့သူတွေဖြစ်ပြီးတော့သူတို့ကိုအမခံနဲ့လှုပ်ပေးထားတာဖြစ်တယ်လို့ AB သတင်းကဆိုပါတယ်အဲ့ဒီမျိုးသမီးဟာမီးလောင်တဲ့ရတဲ့အကြီးကျယ်ရပြီးတော့သူ့ကိုဥဒပရိုဒက်ပြည်နယ်ကနေညူရီလီမြို့ဆေးရုံကိုရဟရင်နဲ့ပို့ဆောင်ခဲ့ပြီးဆေးရုံမှာနှလုံးရက်ပြီးထိဆုံးသွားတာဖြစ်ပါတယ် အဲ့ဒီမျိုးသမီးတွေဆုံးတဲ့နေ့မှာပဲအိန္ဒိယနိုင်ငံတောင်ပိုင်းမှာမရေမှုနဲ့တန်ရာရှိသူ၄ယောက်ကိုရဲကပြစ်ဒတ်ခဲ့ပါတယ်။အိန္ဒိယဆိုးရရဲ့စီးရင်နေရတော့2019ခုနှစ်အတွင်းမှာအိန္ဒိယနိုင်ငံမှာမရေမှု33,658 ခုရှိခဲ့ပြီးတော့ဒါဟာတစ်နှစ်ကိုဖျက်ပြမရေမှု90လောက်ကျူးလွန်တာဖြစ်ပါတယ်။ဒါပေမဲ့တချို့အမှုတွေကတိုင်ကြားတာမရှိတဲ့အတွက်တကယ်ဖြစ်တာကအဲ့ထက်ပိုများတယ်ဆိုပြီးတော့အိန္ဒိယမျိုးသမီးရေလှုပ်ရှားသူတွေကပြောနေကြပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ဟာမြောက်ကိုရီးယားနဲ့တန်တမန်ဆက်ဆံရေးလက်ရှိအနေအထားတိုင်ဆက်ပြီးတော့ထိန်းသိမ်းသွားရေးနိုင်ယီဝက်ကြာဖုန်းနဲ့ဆွေးနွေးခဲ့ကြတယ်လို့တောင်ကိုရီးယားကဒီကနေ့ပြောပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးပွဲတွေပြန်စတင်ဖို့မြောက်ကိုရီးယားဘက်ကသတိပေးနေချိန်မှာပဲသမ္မတနှစ်ဦးဆွေးနွေးခဲ့ကြတာပါ။အခြေအနေတွေဟာပိုတင်းမှလာနေတာကြောင့်နျူကလ িয়ার ကင်းစင်ရေးဆွေးနွေးပွဲတွေအောင်မြင်ဖို့တွေးဆဆွေးနွေးမယ့်အခြေအနေကိုဆက်ထိန်းသိမ်းထားတဲ့ကြောင့်နဲ့လိုအပ်သလိုပုံမှန်ညှိနှိုင်းဆောင်ရွက်ဖို့သဘောတူကြောင်းတောင်ကိုရီးယားသမ္မတအင်မီရောကကြေညာချက်ထုတ်ပြန်ပြောဆိုပါရယ်အမေရိကန်အနေနဲ့နျူကလ িয়ার တစ်ဖက်သက်ဖြတ်သိမ်းရေးတောင်းဆိုနေရတဲ့ကိုအဆုံးသတ်ဖို့ဒါမှမဟုတ်ရင်တော့ခေါင်းဆောင်ကင်ဂျွန်အွန်အနေနဲ့လမ်းကြောင်းအတိတ်ကိုရွေးချယ်လျှောက်လှမ်းရမယ်ဆိုပြီးတော့ဒီမြောက်ကိုရီးယားဘက်ကတော့ပြောဆိုထားတာပါ
ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အကြိမ်30မြောက်အရှိတောင်အားရှာဥစားပြိုင်ပွဲမှာတော့မြန်မာ U20 နဲ့ဘောလုံးအသင်းဟာအင်ဒိုနီးရှားကိုရှုံးနိမ့်ပြီးတော့ဘောလုံးပွဲနဲ့လွဲချော်သွားခဲ့ပါပြီ။ CK အမျိုးသားဘောလုံးပွဲပထမအချိုဘောလုံးပွဲကိုမနီလာမြို့မှာဒီကနေ့ကစားကြတာမှာအင်ဒိုနီးရှားကမြန်မာကိုအချိန်ပိုမှာ4-2နဲ့နိုင်သွားတာပါ။ပထမအိမ်မှာ2သင်းလုံးဂိုးမသွင်းနိုင်ပေမဲ့နှစ်ဖက်ဂိုးမရှိသေးဖြစ်နေခဲ့ပါတယ်။ဒါပေမဲ့အင်ဒိုနီးရှားကဒုတိယပိုင်းပြန်ဆပြီးပွဲချိန်58မိနစ်မှာတဂိုး82မိနစ်မှာနောက်တဂိုးသွင်းလာကြောင်းအင်ဒိုနီးရှားကနှစ်ဂိုးဂိုးမရှိနဲ့ရှေ့ကဦးဆောင်ခဲ့တာပါ။ဒါပေမဲ့ဒုတိယပိုင်းမှာလူသားဝင်လာတဲ့တိုက်စစ်မှုအောင်ကောင်းမန်က88မိနစ်မှာမြန်မာအတွက်ပထမဂိုးသွင်းယူခဲ့ပြီးတော့အဲ့နောက်10မိနစ်အတွင်းမှာပဲအင်ဒိုဂိုးသမားစီကပြန်ထွက်လာတဲ့ဘောလုံးကိုဝင်းနိုင်ထွန်းက89မိနစ်မှာသွင်းယူခဲ့လို့မြန်မာအသင်းဟာ2မိနစ်အတွင်းမှာခြေပါဂိုး2ဂိုးရပြီးတော့အချိန်ပိုဆက်ကစားခဲ့ရပါတယ်။ဒါပေမဲ့အင်ဒိုဘက်ကအချိန်ပို102မိနစ်နဲ့113မိနစ်တွေမှာ2ဂိုးပြန်သွင်းသွားတာကြောင့်နောက်ဆုံးမှာအင်ဒိုနီးရှားကမြန်မာကို4-2နဲ့နိုင်ပြီးတော့မြန်မာအသင်းဘောလုံးပွဲနဲ့လွှဲချော်သွားခဲ့ပါတယ်။ဒုတိယဆီမီဖိုင်နယ်မှာတော့ဗီယက်နမ်အသင်းကကမ္ဘောဒီးယားကို4-2မရှိနဲ့နိုင်သွားပါတယ်။ဒါကြောင့်ဗီယက်နမ်နဲ့အင်ဒိုနီးရှားတို့ဖိုင်နယ်မှာဘောလုံးကြမှာဖြစ်ပြီးတော့မြန်မာနဲ့ကမ္ဘောဒီးယားအသင်းတို့တတိယနေရာလူကြမှာဖြစ်ပါတယ်။နောက်ဆုံးဖိုင်နယ်နဲ့တတိယနေရာလူပွဲတွေကိုတော့မနေ့လမြို့မှာဒီဇင်ဘာ10ရက်နေ့ကျရင်ကစားကြမှာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA စနေညအတွက်နောက်ဆုံးတည်ထားတဲ့နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamisvoanews.com နဲ့အတူ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းနားဆင်နိုင်ကြပါရှင်အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းတပုတ်ကိုတင်ဆက်ပေးကြပါတယ်ထိုင်းရနာပိုင်းနေဖန်းစည်းထားတဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA ရဲ့စစ်ဦးစီးချုပ်ဖြစ်သူဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးနဲ့ကလေးငယ်နှစ်ဦးကိုမြန်မာအာဏာပိုင်နေဘက်ကိုထိုင်းကလွှဲပြောင်းပေးတဲ့အစီအစဉ်ပြတ်ပြဲသွားပြီလို့ရခိုင်မျိုးသားကောင်စီခေါင်းဆောင်တဦးကပြောပါတယ်ဒီလိုမျိုးလွှဲပြောင်းမဲ့အစီအစဉ်ကိုတရုတ်နိုင်ငံဘက်ကကန့်ကွက်လို့ဖြစ်ကြောင်းနိုင်ငံရေးလေလာသူတွေကသုံးသပ်ပါတယ်ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကအပြည့်အစုံသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါရခိုင်လက်နက်ကိုင်အေအေဖွဲ့ရဲ့စီဥစည်းချုပ်ဖြစ်သူဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးနဲ့ကလေးနှစ်ဦးထိုင်းနိုင်ငံချင်းမာမြို့လာဝကရုံးမှာဗီဇာတက်တန်းသွားသူတဲ့အချိန်မှာထိုင်းရဲတွေကနေဖမ်းဆီးသွားပြီးနောက်မြန်မာအာဏာပိုင်ကိုလွှဲပြောင်းပေးဖို့အစီအစဉ်ပြောင်းလဲဖြစ်သွားပြီလို့ချင်းမာရောက်ရခိုင်မျိုးရက်ကောင်စီ ANC တွေ့တွေ့ရင်မှုကိုထွန်းစော်ကပြောပါတယ်
မနေ့ကတော့မေဆိုင်ဘက်ကိုခေါ်သွားတယ်လို့ပြောတယ်လေအဓိကတော့မေဆိုင်ဘက်ကိုယူတယ်ဆိုတော့တရှိလေးဘက်ကိုပို့မယ်ဆိုတဲ့သဘောပေါ့ဗျာမနေ့ကဟိုဘက်ကလာယူတယ်ပေါ့နော်ချင်းရိုင်မှာလာယူတယ်ပြောတယ်ဟိုဘက်ကအမေဒီဘက်ကနေပြီးတော့လွှဲပြောင်းမဲ့အစီအစဉ်ပြည့်ပြည့်သွားတယ်ဆိုပြီးတော့မှတတိထွက်လာတယ်ဒါမလွှဲဖြစ်ဘူးပေါ့ဆိုရင်ဒီနေ့မနေ့မှအဲတချို့ဖိတ်ဆွေကလေးရဲ့ပြောကြကြရပါလို့နော်အဲဒီအခုတတိတော့မလွဲဖြစ်သေးဘူးတတိယနိုင်ငံတစ်ခုခုကိုပို့မလာအဲ့လိုမျိုးသတင်းတွေလည်းကြားတယ်ပေါ့လေဒါတော့အတိအကျမပြောတတ်သေးဘူးပေါ့နော်
ဒီဇင်ဘာ၄ရက်နေ့ကအေစုစည်းချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ဇနီးဖြစ်သူမတ်နှင်းစာဖြူနဲ့အသက်12နှစ်အရွယ်သမီးစောပြည့်ရှင်အသက်တစ်နှစ်ကျော်တာမြတ်လင်းဆန်တို့ကိုထိုင်းရဲတွေကဖမ်းဆီးပြီးမြန်မာအာဏာပိုင်ဘက်တွေကိုလွှဲပြောင်းဖို့ထိုင်းမြန်မာနယ်စပ်မန်ဆန်ဖက်ကိုခေါ်ဆောင်သွားပြီးအခုဒီစီစဉ်ပြည့်ပြည့်သွားတာပါဒါပေမဲ့မြန်မာအာဏာပိုင်တွေလွှဲမယ်မလွှဲဘူးဆိုတာနဲ့ပတ်သက်လို့ထိုင်းအာဏာပိုင်တွေဘက်ကတော့တရားဝင်ပြောဆိုတာတော့မရှိသေးပါဘူးရခိုင်လက်နက်ကိုင်အဖွဲ့ဟာတရုတ်နယ်စပ်အခြေစိုက်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ဖြစ်တယ်လို့ဒီလိုလက်နက်ကန်ဖွဲ့စည်းတခုခုရဲ့မီတာစုတွေကိုဖမ်းဆီးပြီးမြန်မာဘက်ကိုလွှဲပြောင်းဖို့အစီအစဉ်ကိုတရုတ်နိုင်ငံဘက်ကလက်မခံကြောင်းနိုင်ငံရေးလေလာသုံးသပ်သူဦးမမောင်စုကပြောပါရယ
်ဘောဆရာမလို့ဒီလိုကြားသိခါပါတယ်တရုတ်ဘက်ကတော့လက်ခံနိုင်တဲ့အနေအထားမရှိပါဘူးကျွန်တော်မြင်တာတော့တရုတ်ဘက်ကတန်ကွက်မယ်လို့ထင်ပါတယ်ဒါကြောင့်လည်းအခုလွှဲပြောင်းမှုကိစ္စရပ်တန့်သွားတာလို့ပဲထင်ပါတယ်
အတိမပြုတ်နိုင်သေးတဲ့သတင်းတစ်ခုကတော့အေအေစုစည်းချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့စနီးပြည်သူမန်နှင်းစာပြူဟာတရုတ်နိုင်ငံပတ်စပို့ကိုကန်ဆောင်သူဖြစ်လို့တရုတ်အနာပိုင်တွေကအကန့်ကွက်ထားတယ်လို့ထိုင်းချေဆိုင်ရခိုင်လူမှုဖွဲ့စည်းဝင်တူကဆိုပါတယ်ရခိုင်လက်နက်ကင်အေပြောခွေရခိုင်ဒုက္ခကတော့ထိုင်းအနာပိုင်တွေကနေဖမ်းဆီးတာရှိပေမဲ့စိုးဝါတဲ့အခြေအနေဖြစ်မလာနိုင်ဘူးလို့ယူဆကြောင်းပြောပါတယ
်လို့လို့ရှင်မှာတော့ဒါထိုင်းဘက်ကနေပြီးတော့သူတို့ကိုထိမ့်သိမ်းထားတာပေါ့ဒါထိုင်းဘက်ကလည်းပဲကျွန်တော်တို့ထင်ပါတယ်သူတို့ကတော့ဒီလူခွင့်ရေးကိုလေးစားတဲ့နိုင်ငံငါပြောလို့ရှင်အစင်းလာရကလည်းပဲကျွန်တော်တို့ဒီဒေါ်လာရဲ့အဖွဲ့အစည်းကောင်းဆောင်တွေကိုသူတို့အမှဒီတော့လာလှုပ်ရှားနေထိုင်ခဲ့ကြတာရှိအောင်ဆိုတော့ဆိုရတဲ့အခြေအနေဟိုဖြစ်လာလိမ့်မယ်လို့တော့ကျွန်တော်တို့ဘက်ကတော့ဟိုအဲ့မယူဆပြီပေါ့နော
်ဖန်စီထားတဲ့သူတွေကိုမနေ့ကရှမ်းပြည်နယ်တာချေလိပ်မြို့နယ်အာနာပိုင်တွေဘက်ကိုလွှဲပြောင်းပေးမယ်လို့သတင်းထွက်ပေါ်နေတဲ့အပေါ်မှာရှမ်းပြည်နယ်ရဲမှူးကြီးစောခင်အောင်ကအခုလိုဆိုပါတယ
်ဘာလို့လဲတော့ကျွန်တော်တို့စီတော့ဘာမှမရောက်လာသေးဘူးဗျကျွန်တော်တို့ပြောရတာတော့ဟုတ်နေမယ်ဘာလို့လဲဆိုကျွန်တော်တို့အင်တာနက်ပေါ်မှာတော့တွေ့နေပြီအဲ့တော့ကျွန်တော်တို့စီကတော့လွှဲပြောင်းမယ်အခြေအနေဘာမှတော့မပြောသေးဘူးဗျ
ပြီးခဲ့တဲ့အောက်တိုဘာလတုန်းကဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ရောက်ဖွားဖြစ်သူကိုကျော်နိုင်နဲ့ညီမဖြစ်သူမိုးနှင်းဖြူတို့ကိုထိုင်းနိုင်ငံချင်းမိုင်ကပြန်လာစဉ်ရန်ကုန်လေဆိပ်မှာဖမ်းဆီးခဲ့ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ကနေဖမ်းဆီးပြီးတော့အကြမ်းဖက်တိုက်ဖျက်ရေးဥပဒေ52ကားကြီးခါခွေကန်းငယ်နဲ့အမှုဖွဲ့တရားစွဲဆိုထားပါတယ်ဒီလိုမိသားစုဝင်တွေကိုဖမ်းဆီးတဲ့မြန်မာအစိုးရရဲ့လှုပ်ဆောင်ချက်ဟာစိုးကျိုးကိုပိုပြီးဥတီသွားစေနိုင်မယ်လို့အေအေပြောခွေရခိုင်ဒုက္ခကပြောပါတယ်
အခုဒီ ULAAA ခေါင်းဆောင်တွေရဲ့မိသားစုတွေကိုတော့ဥတည်ပြီးတော့လောက်တဲ့ဥစ္စာမျိုးကအရင်ပဲတော်လိုင်းရဲ့အဖွဲ့အစည်းနဲ့ဟိုဖြစ်ဖြစ်ပေါ့ဗျာနော်အရင်တိုက်ခဲ့တဲ့ဒီသမိုင်းတစ်လျှောက်မှာအဲ့လိုမျိုးဟိုပြင်မထားဥတည်တာမရှိခဲ့ဘူးဗျဆိုတော့ဒီဟာတွေကပြောမယ်ဆိုလို့ရှိရင်အများကြီးဒါဆိုဂျိုဘက်ကိုဥတည်လာတယ်လို့ပြောလို့ရတာ
အခုလိုတော်လိုင်းရဲ့လက်နက်ကန်ဖွဲ့တွေရဲ့မိသားစုဝင်တွေကိုဖမ်းဆီးတဲ့လို့ရဟာတစ်ဖက်နဲ့တစ်ဖက်သင်းမာမှုတွေပိုသွေးပွားစေနိုင်တယ်လို့နိုင်ငံရေးလှိလသုံးသပ်သူဥမ္မောင်မောင်ဆိုးကပြောပါတယ်
လုံးကြိမ်တိုင်နေကြတဲ့အဖွဲ့အစည်းကောင်းဆောင်တွေဖွဲ့စည်းဝင်တွေဟောဗျာအဲ့ဒါတွေကိုဖန်ဆီးတာတော်တော်များရှိပါဘူးသူတို့ရဲ့မိသားစုဝင်တွေကိုဖန်ဆီးဖို့လုပ်တယ်ဆိုလို့ရှိရင်တစ်ခါတစ်ခါတင်မာမှုပုံများလာပါလိမ့်မယ်နောက်တစ်ခုကတော့ဖွဲ့စည်းမှုမှာဝင်တိုက်ခိုက်နေတယ်ဆိုပေမဲ့သူ့ရဲ့ဖွဲ့စည်းဝင်မိသားစုတွေကိုသွားပြီးဖမ်းတာတော့ဘယ်လိုမှတိုက်နိုင်ဘူးလို့ထင်ပါတယ်
မြန်မာဆိုရနဲ့တိုင်းဒါလက်နက်ကန်အဖွဲ့တို့ငင်းချမ်းကြီးနဲ့ပြည်တွင်းစစ်အဆုံးသတ်နိုင်ရေးတွဲဆုံဆွေးနွေးနေတဲ့အချိန်မှာတိုင်းဒါလက်နက်ကန်အဖွဲ့တွေရဲ့မိသားစုကိုဖမ်းဆီးတဲ့လို့ရကြောင်းနောင်သိဆုံမှုအတွက်ဒီတွင်းနဲ့ထိုင်းနိုင်ငံမှာလက်နက်ကင်ဖွဲ့တွေအတွက်လုံခြုံရေးစိုးရိမ်စရာအခြေအနေဖြစ်လာနိုင်တယ်လို့လည်းနေဆက်နေစစ်ရေးကဲခတ်သူတွေကဆိုပါတယ်ခင်ဗျာ
ဒါကတော့ထိုင်းနိုင်ငံချင်းမိုင်မှာ AA စစ်ဦးစီးချုပ်ရဲ့ဇနီးနဲ့သားသမီးဖမ်းဆီးထိန်းသိမ်းခံထားရတဲ့နောက်ဆုံးအခြေအနေကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့စနေညချမ်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စနေညပိုင်းအတွက်အစီအစဉ်တစ်ရက်ဖြစ်တဲ့တိုင်းရင်းဒေသတွေကစိတ်ဝင်စားစရာအဖြစ်အပျက်တွေကိုတင်ပြပေးမယ်တို့အတန်းအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့ဇာနီပါမြန်မာနိုင်ငံမှာရှိတဲ့ဖုံးတော်ကြီးပညာသင်ကျောင်းတွေဟာပြိပခဖြစ်ပွားနေတဲ့ဒေသမှာရှိတဲ့ကလေးငယ်တွေအတွက်လုံခြုံစွာနေထိုင်နိုင်တဲ့နေရာတွေဖြစ်ထောက်ပံ့ပေးပါတယ်ဒါပေမဲ့ကလေးငယ်တွေကသူတို့ရဲ့မိခင်ဘာသာစကားတွေယဉ်ကျေးမှုတွေကိုဆုံးရှုံးရသလိုမွေးရမြေကိုပြန်ဖို့လည်းစိတ်ဝင်စားတော့ပါဘူးဒီတစ်ပတ်မှာတော့မိတ်ဖက်မီဒီယာဖြစ်တဲ့ Frontier မြန်မာမဂ္ဂဇင်းနဲ့ဒို့အတန်တို့ဟာချမ်းပြည်နယ်ကနေလာကြတဲ့ကလေးတွေအများဆုံးရှိတဲ့ဖုံးတော်ကြီးပညာသင်ကျောင်းတစ်ကျောင်းကိုတွားရောက်လေ့လာပြီးသူတို့ရဲ့အနာဂတ်မျှော်လင့်ချက်တွေနဲ့သူတို့ရဲ့ယဉ်ကျေးမှုတွေအတွက်စိန်ခေါ်မှုတွေကိုနားထောင်ခဲ့ပါတယ်။ဒီဆောင်မှအပြည့်စုံကို Frontier မြန်မာကသတင်းတောက်ဟင်းတာနဲ့ဇာနီတို့ကရေးသားထားပြီးဟင်းတာကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်။စကားပြောနေတဲ့အချိန်မှာပညာဏီကပန်းစီအောင်တင်ကန်းပေါ်မှာလက်ကိုရှက်ထားပြီးမျက်လွှာကိုအမြဲလိုချထားပါတယ်။စကားကိုဖြင်းညင်းစွာပြောရင်တစ်ချက်တစ်ချက်နေလောက်မှမျက်လွှာကိုပင့်ချတတ်ပါတယ်။အသက်16နှစ်ရှိပြီဖြစ်တဲ့တီလာရှင်ငယ်လေးပညာဏနီကရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့မှာမွေးဖွားခဲ့တဲ့ပလောင်တိုင်းရင်သူအမျိုးသမီးငယ်လေးတယောက်ပါ။ပညာဏနီတို့နေထိုင်တဲ့ဒေသဟာတက်မတော်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကတိုင်းသားလက်နက်ကိုင်တွေအမြဲလိုခြေချင်းနေပြီးငင်းဆိုင်တိုက်ပွဲတွေပြည်ပခါတွေဖြစ်ပွားနေတဲ့မငြင်းညံ့တဲ့ဒေသလေးဖြစ်ပါတယ်။2014ခုနှစ်ကစလို့ရှမ်းမြောက်မှာတကြောပြန်တိုက်ပွဲတွေဖြစ်လာတဲ့နောက်ပိုင်းပညာဏနီတို့ကြည့်ရမှာလဲတနတ်တန်တွေပောက်ကွဲတန်တွေနဲ့အတူပြည်တွင်းစစ်ရဲ့မငြင်းညံ့မှုတွေကရိုက်ခတ်လို့လာခဲ့ပါတယ်ဒီလိုနဲ့လွန်ခဲ့တဲ့နှစ်နဲ့2019ခုနှစ်မှာတော့ပ ပညာရှင်တို့မိသားစုလိုက်နမ်ဆန်မျိုးကနေအရန်ကြီးမကွေးတဲ့ကြောင်မဲမျိုးကိုပြောင်းရွှေ့ခဲ့ကြပါတော့တယ်။ဒါပေမဲ့ဒါကဆယ်ကျော်သက်အရွယ်ပညာရှင်တွေအတွက်အားလုံးတည်ငြိမ်သွားတဲ့အခြေအနေတစ်ခုတော့မဟုတ်ခဲ့ပါဘူး။ကြောင်မဲမျိုးနဲ့အနီးတစ်ပိုက်မှာတင်ကိုလက်နက်ကင်တွေကြားမှာတိုက်ပွဲတွေထပ်ဖြစ်လာတဲ့အတွက်ပညာရှင်တွေရဲ့မိဘတွေကဆုံးဖြတ်ချက်တစ်ခုချခဲ့ပါတော့တယ်။ဒါကတော့သူမကိုရှမ်းပြည်နယ်ကနေမိုင်ပေါင်းများစွာဝေးတဲ့ရန်ကုန်မြို့ကဖုံးတော်ကြီးပညာသင်ကျောင်းတစ်ခုကိုပို့ဖို့ပါပဲ
။အဒီကပညာသက်ရှင်တယ်ဗောနော်။ပညာသက်ပြီးမိဘကိုပြန်ပြီးထောက်ပံ့ရှင်တယ်။ကျောင်းကစဉ်ရှင်းတမ်းကြည့်ပါရှင်။တက်လို့ရတယ်မဲ့အခြေအနေကရှုပ်တယ်လေ။အမျိုးစပွဲတွေဖြစ်တာများတယ်
။မငိမ့်ညံ့တဲ့ရှမ်းမြောက်ဒေသဟာအရွယ်မရောက်သေးတဲ့ကလေးတွေငိမ့်ငိမ့်ညံ့ညံ့ပညာသင်ဖို့နေရာကောင်းလို့မဟုတ်ပါဘူး။အချို့ဒေသတွေမှာဆိုရင်မူလာတန်းကျောင်းအလေတန်းကျောင်းဆင်ပဲရှိကြပါတယ်။ဒါကြောင့်မို့နှစ်ဆင်လို့လို့ထောင်နဲ့ချီတဲ့ရှမ်းမြောက်ကကလေးတွေဟာရန်ကုန်မန္တလေးအစရှိတဲ့မြို့တွေကဘာကကျောင်းတွေအရေးကိုခိုလုံမှုလာကြပါတော့တယ်။တိုက်ပွဲတွေနဲ့ကင်းဝေးပြီးလုံလုံခြုံခြုံရှိတဲ့ဘာကကျောင်းတွေမှာတော့စားတောက်တွေနေစရာတွေအတွက်ပူပန်စရာမလိုပါဘူး။ဒါပေမဲ့ရန်ကုန်မြို့ရဲ့ဖုံးတော်ကြီးပညာသင်ကျောင်းတွေမှာပညာသင်ဖို့ဆိုရင်မဖြစ်မနေစီကံကြတစ်ခုရှိပါတယ်။ဒါကတော့သင်ငန်းဝတ်ဖြစ်နေပေါ်ပါပဲ။ယောက်ျားလေးဆိုရင်ကိုရင်ဝတ်မိန်းကလေးဆိုရင်တီလရှင်ဝတ်ဖို့လိုအပ်ပါတယ်။ဒီလိုနည်းနဲ့ပဲနမ်ဆန်ကငရွယ်လှတဲ့ပလောင်မျိုးသမီးငယ်လေးဟာကလေးဝါတော်ရမှာနေထိုင်တဲ့ဆရာလေးပညာရှင်ကြီးဖြစ်လာပါတော့တယ်။ကလေးဝတော်ရဆိုတာရန်ကုန်မြို့ရဲ့အကြီးဆုံးဖုံးတော်ကြီးပညာသင်ကျောင်းတစ်ခုပါပဲ။ပညာရှင်ဤဟာရှမ်းပြည်နယ်ကနေရန်ကုန်မြို့ဘက်ကကျောင်းကိုကျောင်းလာတက်နေတဲ့ကျောင်းသား6000နီးပါးတဲ့ကတယောက်ဖြစ်ပါတယ်။ဖုံးကြီးကျောင်းရဲ့အရေးကကလေးတွေအတွက်နေထိုင်မှုလေးစားခံရဖို့ပညာတတ်ဖို့နဲ့လုံခြုံမှုတွေကိုပေးပါတယ်
။ဒီမှာရတော့တီလက်ရှင်ပဲလက်ခံဒီရောက်နေတီလက်ရှင်ဝို့ရတာ။တီလက်ရှင်ရတော့ဘယ်လိုပြောထမ်းရတာလဲအစီပြေလေဘာလဲဆိုတော့ဖျားရှိခိုးရတယ်တရားထိုင်ရတယ်သူတို့ဘယ်အချင်းအာယုံစွန်းစားမလဲနေသွားတာတတ်မှတ်ရလွယ်တယ်သူကညက်နေစားအစီစဉ်ပေးစရာမလိုတော့အစီပြေလေဘာလို့လူဝတ်ဆိုလို့ရှိရမိန်းကလေးဆိုတနခါလဲရမှာနဲ့ဘာလို့ရမှာနဲ့ဒါရဲ့အလုတ်ရှုပ်တယ်လေအဲကြောင့်မလို့ဒီအဝတ်လေးနဲ့ဝတ်တော့အေးလဲအေးချမ်းတယ်ပညာလဲသင်ခွေးလို့ရဆိုတော့တီလာရှင်ဝေးရပါတယ
်ကလေးဝတ်တော့ရမှာရှိနေတယ်တီလာရှင်ဆရာမကြီးဂယုဏဝရီကပြောပြတာပါကယူနာဝရီဟာလွန်ခဲ့တဲ့နှစ်20ကျော်ကလေးကရေးမျိုးကနေပညာသင်ဖို့လာရင်ကလေးဝတော်ရမှာတီလက်ရှင်တွေကိုအုပ်ချုပ်တဲ့တီလက်ရှင်ဆရာမကြီးဖြစ်နေပါပြီ။ဒါပေမဲ့ဒီလိုပြန်ဆက်ရတဲ့ဘဝအတိတ်ကတော့ကလေးငယ်တွေအတွက်ထင်သလောက်မလွယ်ကူပါဘူး။ပေးဆက်ရတဲ့ပမာဏကကြီးပါတယ်
။ဒီမှာလုံးလက်ခံတော့ဟုတ်တယ်။အလောင်းလေးတွေနှစ်ယောက်သုံးယောက်ကျသူတို့အဖေနာမည်မသိဘူးသူလည်းမပြောတတ်ဘူးအဲ့ဒါပါသူတို့ဟောပြီးတော့သူမိပါကြသေးကုန်လည်းပါလာပြီဟောကြလဲသူမိပါမရှိတော့ဘူးဟောပြရအောင်သူတို့လည်းမသိဘူးလည်းမရှိဘူးလည်းမရှိအဲ့လိုဖြစ်တာလေအခုတော့အဲ့ကလေးကငါကိုတော့ဆက်ရောက်ကုန်ပြီသူကဟိုလဲကုန်ပြီအခုတော့ပပတရားတတ်လာပြီနောက်လည်းတော့သူတို့ချင်းချင်းစကားပြောတော့ဟိုသူစကားပြန်နားလည်းကုန်ပြီပေါ့
ရန်ကုန်တိုင်းဖုံးတော်ကြီးပညာသင်ကြားမှုကြီးကြပ်ရေးအဖွဲ့ရဲ့ဥက္ကဋ္ဌဆရာတော်ဦးကုတ္တလကပြောပြခဲ့တာပါအဲ့ဒီဖုံးတော်ကြီးပညာသင်ကြီးကြပ်ရေးအဖွဲ့ကို1993ခုနှစ်မှာစစ်အစိုးရကစပြီးတည်ထောင်ခဲ့ပါတယ်။အဲ့ဒီတစ်ချိန်တည်းမှာပဲရန်ကုန်မြို့ရဲ့အကြီးဆုံးဖုံးတော်ကြီးပညာသင်ကျောင်းဖြစ်လာမယ်။ကလေးဝတော်ရဖုံးကြီးကျောင်းကိုဗိုလ်ချုပ်မှုကြီးတန့်ရွှေကရေးဆက်ချပြီးလှူဒန်းခဲ့ပါတယ်။အဲ့ဒီချိန်ကစစ်အစိုးရရဲ့ရည်ရွယ်ချက်ကတော့ဘက်ကကျောင်းတွေကိုနေဆက်ဒေသဖွံ့ဖြိုးရေးတရက်လို့ရည်ရွယ်ခဲ့ပြီးတိုင်းရင်းသားဒေသကကလေးတွေကိုဘက်ကကျောင်းတွေမှာပညာသင်ဖို့ညွှန်ကြားခဲ့ပါတယ်။ကိုရင်ရှင်တီရနန္ဒဟာကလေးဝတော်ရဖုံးတော်ကြီးကျောင်းကိုလွန်ခဲ့တဲ့3နှစ်ထဲကရောက်ရှိနေတဲ့ကိုရန်ကျောင်းတက်နေသူကိုရင်တပါးပါ။သူကသူ့မိသားစုဝင်တွေနဲ့တနှစ်ကိုအချိန်နှဲငယ်လောက်ပဲစကားပြောရတယ်လို့ပြောပါတယ်
။ကိုရင်ပထမဆုံးလာတော့ယူအားနေစဝတ်တာပေါ့ဥပဒေမှလာတာ။တကယ်လို့ယူအားပြန်လို့ရှင်ကိုရန်လူထတာပေါ့အိမ်မှာဘူးမှမရှိဘူးဆိုတော့အဖေနဲ့မေကိုအလုပ်ကူလောက်တာပေါ့။မြန်လာပြန်ဝတ်တယ်။ကိုရင်တော့တိတ်မွေ့ချင်အမေကဝတ်ခိုင်းလို့ဝတ်နေရ။
သူတို့ဒေသမှာမိသားစုဝင်များတဲ့သူတွေအတွက်တိုင်းသားလက်နက်ကင်အဖွဲ့တွေကိုဝင်ပြီးစစ်မှုထမ်းရပါတယ်
။ညတကယ်လို့ဒါသူများအိမ်မှာယောက်ျားလေး၄-၅ယောက်ဆိုရင်သူကတယောက်ခေါ်တယ်။အဲတယောက်တော့အသက် session နဲ့ပြင်မှကျောင်းပြင်မှတကယ်လို့ကျောင်းအသက် session နဲ့လည်းပြည့်တယ်။ကျောင်းမပြည့်သေးလို့ဆိုရင်သူတို့မယူသေးဘူးပေါ့ကျောင်းဆက်တက်ခိုင်းတယ်။ကွင်းတော့ရှိတယ်အမတော့တွားရမှာအမဟိုမိန်းကလေးတွေ၄ယောက်ဆိုတော့တယောက်တွားရမှာပေါ့။ကျောင်းတက်နေတယ်လို့အဲ့လိုပြောရလို့ပေါ့သူကမခေါ်သေးဘူး။ခေါ်ရင်တော့တွားမှာပေါ့။မဟုတ်သူကအိမ်ကိုလာပြောတာသူတို့မှစီးရင်ရှိတာပေါ့သူလာပြောတာ။အမကတော့ဝန်နာတော့မပါဘူး။ဒါပေမဲ့တွားမှာပါ။ပါတော့ပါတယ်ဒါပေမဲ့သူကအမေက အာမကြပေါ့အဲ့လိုဖြစ်ရတာအာမကြအမေကအဲ့လိုအဲ့เจ้าနေပြောအမေကအမေလို့မခေါ်နဲ့တော့တဲ့တခါလေးအဲ့လိုပြောမိတာပါအမေက
ကိုရင်အရှင်တိဟနန္ဒတို့လိုအရွယ်ကြီးမှရောက်လာကြတဲ့ကိုရင်တွေကတော့မိသားစုရဲ့အခြေအနေတွေဒေတာရဲ့အခြေအနေတွေကိုနားလည်ကြပါတယ်သူတို့ဒေတာမှာအဓိကဖြစ်နေတဲ့ပြည်တွင်းစစ်အကြောင်းကိုလည်းအနေငယ်နားလည်ကြပါတယ်ဒါပေမဲ့ငယ်ရွယ်လုံးတဲ့တိုင်းရင်းသားကိုရင်ငယ်တွေကတော့ဘာဆိုဘာမှနားမလည်ကြသေးပါဘူးဒါကြောင့်လဲကလေးဝတော်ရစာတင်เจ้าကြီးရဲ့နိုင်ငံတနေရာမှာစိတ်မချမ်းမြေစရာမြန်မာပြည်မိဘုံတစ်ခုရှိနေပါတယ်အဲ့ဒီမိဘုံကရိုးရိုးမြန်မာပြည်မိဘုံအကြီးတစ်ခုပါပဲဒါပေမဲ့မြန်မာပြည်အထက်ပိုင်းမြကြီးညမြို့နေရာမှာ KIA လို့စော့ပင်နဲ့ရေးထားပါတယ်ရှမ်းပြည်နယ်နေရာမှာတော့ TLNA RCSS SSPB ရခိုင်ပြည်နယ်နေရာမှာ AA လို့ရေးသားထားပါတယ်အခြားတိုင်းနယ်ပြည်နယ်နေရာတွေမှာလည်းလက်နက်ကင်တပ်ဖွဲ့အသီးသီးရဲ့နာမည်ကိုရေးသားထားပါတယ်အဲ့ဒီမြေပုံကကျောင်းသားဟောင်းကိုရင်ကြီးတွေကကိုရင်ငယ်တွေကိုပြည်တွင်းစစ်အကြောင်းတိုင်းရင်းသားလက်နက်ကင်တွေအကြောင်းရှင်းပြတဲ့နေရာပါပဲအထူးသဖြင့်သူတို့ဘာလို့မိဘနဲ့ခွဲပြီးဒီကျောင်းကိုရောက်နေတယ်လဲဆိုတာကိုရှင်းပြတဲ့နေရာပဲဖြစ်ပါတယ်။တိုင်းသားဘာသာစကားတွေမပြောရပေမဲ့လည်းကိုရင်ကြီးတွေကတော့ဘက်ကကျောင်းမှာကျောင်းတက်ကြတာကိုနှစ်သက်ပါတယ်။သူတို့တွေသူတို့နေအိမ်ကိုမပြောင်းညင်ကြပါဘူး။ဘာကြောင့်လဲဆိုတော့လက်နက်ကိုင်အဖွဲ့ဝင်တွေရဲ့တပ်သားစုဆောင်းခြင်းတွေစစ်ပွဲတွေရဲ့အန်တီအေတွေကြောင့်ဖြစ်ပါတယ်။နားပြလာတဲ့တီလာရှင်တွေကိုရင်တွေရဲ့အနာဂတ်အိမ်မက်တွေကရန်ကုန်မှာရှိနေပါတယ်။ဘာကြောင့်လဲဆိုတော့တက္ကသိုလ်ပညာတွေဆက်လက်သင်ယူနိုင်ဖို့အလုပ်ကံရရှိဖို့ ਨੇ သူတို့ဘဝအတွက်စေကူးအိမ်မက်တွေကိုဆရာထက်တန်စွာအကောင့်ထည့်ပို့နိုင်ဖို့ပါကိုရင်အရှင်တီဟနန္ဒကတော့သူ့အမေဆန္ဒရှိတဲ့အတိုင်းစေတန်းအောင်ပြီးလို့ရှိရင်မြမအိုက်ဒေါ်တချင်းဆိုပြိုင်ပွဲကိုဝင်ပြိုင်ဖို့အိမ်မက်ရှိနေပါတယ်ဆရာလေးပညာနန္ဒရဲ့ရည်မှန်းချက်ကတော့စင်ကာပူနိုင်ငံကိုတွားရောက်ဖို့ပါပဲဒါပေမဲ့အဲ့ဒီကိုမတွားခင်သူ့မိသားစုကိုလုံခြုံတဲ့နေရာမှာနေထိုင်စေချင်တယ်လို့ဆိုပါတယ
်ပြန်စင်ကာပူတက်ဖို့လဲစကူလာပဲဘယ်ရပြီးစကူတက်စေဘူလာစာများလေအစမေလေအမျိုးထောက်ပံ့ပေးမယ်လို့လည်းမလုတ်ခိုင်းတော့လေပြင်နိုင်တော့ကျောင်းမဲမမနေစီရှင်အကြောင်းဆိုအဲ့နာမှာလည်းမကင်းဘူးလေပြီးတော့ဒီရန်ကုန်မှာပဲနေရာချပေးရှင်တယ်ငင်းချမ်းစီရှင်တော့စစ်တွေလည်းမဖြစ်စီရှင်ဘူးတော့အေးရှင်းရှင်းနေစီရှင်တယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျေနပ်မယ်လို့ဒို့အသံဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Frontier မြန်မာမှသတင်းတောက်ဟိန်းတာဇာနီနဲ့ကျရက်တောင်နေတို့ဖြစ်ပါတယ်။အပတ်စဉ်ကြာသာရင်းနေ့တိုင်းတင်ဆက်ပေးနေတဲ့ဒို့အသံတန်းလွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေဖြင့်ဒို့အသံရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးတော်တာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့အမေရိကန်တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အသံစီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
ဒါကတော့တိုင်းရင်းသားဒေသတွေကစိတ်ဝင်စားစရာအဖြစ်အပျက်တွေကိုတင်ပြပေးခဲ့တဲ့ဒို့အသံအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းကတွေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ VOE ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ bamis@voanews.com ကိုပေးပို့နိုင်တယ်လို့ကျမတို့ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုလည်းဆက်သွယ်နိုင်ပါတယ်ရှင်။ VOE မြန်မာပိုင်းရဲ့စနေညချမ်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတဲ့လေလိုက်စီစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရှင်များရှင်2019ခုနှစ်ဒီဇင်ဘာလ9ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်ကိုတော့လှိုင်းဒိုမီတာ19 kHz 15453ည၊လှိုင်းဒိုမီတာ25 kHz 11803ည၊လှိုင်းဒိုမီတာ32 kHz 933ကနဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဒက်ရီလီလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့စီစဉ်တင်ဆက်ပေးမယ်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့ဓာတ်ရိုက်လေးလိုက်စီစဉ်မှာတော့လူခွင့်ရေးပြဿနာတွေကြောင့်နိုင်ငံတကာမှာမြန်မာနိုင်ငံဖြစ်ရှင်းနေရတာတွေကိုဆွေးနွေးမှာပါ။လာမယ့်ဒီဇင်ဘာ10ရက်နေ့ဆိုရင်နိုင်ငံတကာလူခွင့်ရေးနေ့ဖြစ်တယ်လို့ပဲလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာတွေကိုနယ်သာလန်နိုင်ငံ The Hague မြို့မှာစတင်ကြားနာမယ့်နေ့လည်းဖြစ်ပါတယ်။ဆိုတော့ဒီလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအတွက်အခုလိုနိုင်ငံတကာမှာဖြစ်ရှင်းရမယ့်အဆင့်ထိရောက်လာတာဘာကြောင့်လဲ။နိုင်ငံတကာကလက်ခံယုံကြည်လောက်ဘာတွေလုပ်ဖို့များလိုနေတယ်လဲဆိုတာတွေကိုကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်။ဆိုတော့ကျွန်တော်ပင်နိုင်ဆွေးနွေးဖို့ဖိတ်ကြားထားတဲ့ပုဂ္ဂိုလ်နှုတ်လည်းအခုဆိုလေးလိုက်မှမှရောက်နေပါပြီ။ဒီကတော့ကျွန်တော်တို့မြန်မာနိုင်ငံကလူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ညီမချင်းမြန်မာဦးအောင်မျိုးမင်းမှာနောက်တစ်ခုကတော့တင်းစားဆရာဦးတီရသွေးပါဆိုတော့ကျွန်တော်ပင်နိုင်ဆွေးနွေးမဲ့ပုံကိုရဲ့ဟိုရေဘီယာသုံးသက်ချက်တချို့ကိုကျွန်တော်အရင်ဆုံးကြားချင်ပါတယ်ဆိုတော့ကိုအောင်မျိုးမင်းအခုလိုပေါ့လေနိုင်ငံတကာမှာတရားတော်ပုံရင်ဆိုင်ရတဲ့အခြေအနေမျိုးတွေရောက်လာတာတွေကအဓိကဘာကြောင့်လို့များရေဘီယာသုံးသက်လို့ရနိုင်မလဲဗျာ
ဟုတ်ကဲ့မြန်မာနိုင်ငံရဲ့လူခွေအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဘာကအာယုံစိုက်ခဲ့တာကြားခဲ့ပါပြီကျွန်တော်88နောက်ပိုင်းမှာဒီမြန်မာနိုင်ငံရဲ့လူခွင့်ရေးချင်းတွေကိုကုလသမဂ္ဂမှာညင်းကျွန်တော်တို့တင်ပြခဲ့ရရှိတယ်။အဲ့ဒီရလက်ကကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထွေထွေစုံစမ်းစစ်ဆေးရေးအရာရှိခန့်အပ်ပြီးတော့နှစ်စဉ်နှစ်တိုင်းကုလသမဂ္ဂမှာဆုံးဖြတ်ချက်ချမှတ်ခဲ့ပါတယ်။ဒါပေမဲ့အခုနောက်ပိုင်းမှာကစာမန်လူခွင့်ရေးချိုးဖောက်မှုတွေမကဘဲနဲ့အခုလှုပ်ဆောင်နေတဲ့ဖြစ်ပျက်နေတဲ့အကြောင်းအရာတွေကနိုင်ငံတကာလူခွင့်ရေးကြက်ကွေးမှု crime sensitivity ကိုကျူးလွန်နေရဆိုရဲအဓိကအချက်တွေကိုတွေ့ရပါတယ်သူတို့ရဲ့ဆွဆွဲချက်တွေမှာအထူးသဖြင့်ဒီနိုင်ငံတကာကကြက်ကွေးမှုတွေသတ်မှတ်ထားတဲ့ genocide လို့ခေါ်တဲ့လူမျိုးတုံးသက်ပြတ်မှု crime against humanity လို့ခေါ်တဲ့လူသားပြုံးနယ်တွေကိုထိခိုက်တဲ့ကိစ္စနောက်တော့ war crime လို့ခေါ်တဲ့စစ်ပွဲဆိုင်ရာဥပဒေတွေချိုးဖောက်တဲ့ဆိုရဲကြက်ကွေးမှုအဆင့်အထိကိုမြင်လာကြတယ်ဒီနှုန်းကကျွန်တော်တို့ဖြစ်တဲ့ကိစ္စတွေမှာရှိလို့ရှိရင်တော့တနည်းအားမတစ်ခါဖြစ်တယ်တနည်းအားမတစ်ခါဖြစ်တယ်ဆိုရဲပုံစံမျိုးတွေမကတော့နဲ့တနည်းတစ်ကြစီစဉ်ရှိရှိနဲ့နောက်တစ်ခါ UHS ရှိရှိနဲ့ကိုလှုပ်ဆောင်နေတဲ့သဘောမျိုးဖြစ်တဲ့စစ်တေထောက်ထားတွေကဘာတွေ့ရှိခဲ့ကြတယ်အဲ့ဒီနေရာမျိုးမှာကျွန်တော်တို့ဒီမှာအစိုးရဘက်ကလည်းဒီကိစ္စနဲ့ပတ်သက်လို့ကြံလေပြီးတော့ကြိုက်တွေ့ဖြစ်ရှိနေနေရာမျိုးမှာအရင်အစဉ်ဆက်ကအဆုံးပြုခဲ့တဲ့မလုပ်ပါဘူးမရှုပ်ပါဘူးဆိုတဲ့ရင်းဆံမှုပုံစံမျိုးတွေပဲသွားတဲ့အခါမှာနိုင်ငံတကာရဲ့အားမလို့အားမရဘူးပုံပြီးဖြစ်လာတယ်။တာမန်လူခွေမဟုတ်ဘဲနဲ့ကြာစုမှုအထီကိုမြင်လာပြီးတော့ဒါနဲ့ပတ်သက်ပြီးတော့လုံလောက်သောလုံဆောင်မှုမရှိဘူးဆိုရင်အားမလို့အားမရမှုတွေရှိလာပြီးတော့အခုလိုမျိုးတစ်စင်းတစ်စင်းနိုင်ငံတကာမှာတရားရင်ဆိုင်ရတဲ့အဆင့်ထိရောက်သွားတယ်လို့ကျွန်တော်အနေနဲ့တွေ့ဆပြီးပါတ
ယ်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဆရာဦးတီရသွေးရဲ့အမြင်ရောခင်ဗျအခုဘလို့အခြေအနေမျိုးတွေကနေအခုလိုနိုင်ငံတကာမှာဖြစ်ရှင်းရတဲ့အခြေအနေတွေကိုတွန်းပို့ခဲ့တယ်လို့များပြောလို့ရမလား။
တော်ဗျာကျွန်တော်ဟိုဆရာဆိုဟိုဆရာဦးအောင်မျိုးပင်လည်းပြောသွားတယ်ပေါ့နော်ကျွန်တော်တို့များဆိုတော့ကျွန်တော်ဘက်ကနေပြီးတော့ကျွန်တော်ဟိုလိုကျွန်တော်မြင်ထားတဲ့လိုအပ်တယ်လို့ထင်တာလေးပဲကျွန်တော်ဒီဘက်ကနေအဲပြန်ပို့ပြီးကျွန်တော်ပြောပါမယ်ဒါကတော့ကျွန်တော်အပြင်ပိုင်းပေါ့နော်ဆိုတော့ဟိုတန်ခေတကားနေပြီးတော့ကျွန်တော်ကုလသမဂ္ဂကိုအခြေခံထားပြီးတော့ကျွန်တော်တို့ဒီကိစ္စကလက်ဆက်တစ်ချက်လုံးဒီလူခွင့်ရေးချိုးဖောက်မှုတွေကိုအများအားလေ့လာအတိုင်းတာသုံးသပ် report တင်ပြီးတော့ကျွန်တော်တို့အများအားဟိုပေါ့နော်သတ်မှတ်ချက်ကလေးထုတ်ပြန်တယ်တိုက်တွန်းချက်တွေရှိတယ်ပေါ့နော်အလိုအားဆိုလို့ရှိလို့ရှိလို့ချင်းအခြေအနေကအဲကျွန်တော်တို့လူခွင့်ရေးချိုးဖောက်မှုတွေကသိုးသွားတယ်ဆိုပေမဲ့လည်းအခုကျွန်တော်တို့ဒီလိုမျိုးတရားတော်ဖြစ်တဲ့အဖြစ်ပေါ့နော်နိုင်ငံတကာကလည်းပြည်ပြန့်ထန်ထန်ပြောဆိုရတဲ့အဖြစ်မျိုးမဖြစ်လာဘူးတိုးတော်လည်းပဲဒီအခြေအနေမျက်ကတော့မတူညီတဲ့သဘောအနေထားလေးရှိတယ်ဆိုတော့ဟိုပြောမယ်ဆိုလို့ရှိရင်ညဟိုတော့ကျွန်တော်တို့လူခွင့်ရေးကိုအလားကျွန်တော်တို့ရှေ့တန်းနေပြီးတော့ကျွန်တော်တို့တိုက်ပွဲဝင်နေခဲ့တဲ့လူခွင့်ရေးတိုက်ပွဲမှာရရှိဖို့အလားလူလူသဘောထားပြီးတော့လူခွင့်ရေးတွေရရှိဖို့အတွက်ကို
ျွန်တော်တို့ဒီနိုင်ငံရေးစနစ်ပါပြောင်းဖို့အတွက်ကိုကြိုးပမ်းနေကြတယ်လားကျွန်တော်ဒီလိုစီအားစုတွေဥဆောင်နေတော့ဆက်စစ်ကြည့်ပေါ့နော်ဆိုတော့ဟိုတစ်ဖက်ကရှိတယ်ပေါ့နော်ဆွေဆွေရပေါ့အဲတော့ကတော့တို့လူခွင့်ရေးတွေကိုရုပ်သိမ်းထားတယ်ချိုးဖောက်ထားတယ်ဆိုတော့တစ်ဖက်ကရှိတယ်ပေါ့အဲ့လိုအနေထားမျိုးနေပြီးတော့အခုကျွန်တော်တို့ဒီလူခွင့်ရေးချိုးပမ်းခဲ့တဲ့တောင်ဆက်စစ်ကြည့်ကကျွန်တော်တို့ဒီအာဏာပိုင်အစိုးရဖြစ်လာတဲ့ချိန်ကြတော့မှဟလာကျွန်တော်တို့အခုဆိုလို့ရှိလို့ဆိုရင်ကျွန်တော်ဒီတပ်မတော်ကပုဂ္ဂိုလ်တွေရဲ့ဒီချိုးဖောက်မှုပေါ့တော့လူခွင့်ရေးနဲ့ပတ်သက်လို့ချိုးဖောက်မှုတွေကိုကျွန်တော်တို့ဒီအစိုးရကတော့ကာစီတာစီလုပ်နေတယ်ဆိုတဲ့သဘောနဲ့ဒီနောက်ဆုံးကျွန်တော်တို့ဒီလေသာလာမတော်ပြီးတော့တရားရင်ဆိုင်မဲ့နေသားကြီးဖြစ်လာတဲ့နေသားပြအဲ့တော့ဟိုကမ္ဘာကပထမတော့ကျွန်တော်ဒေါ်ဆန်းစုကြည်ကို backup လုပ်ပြီးတော့ကျွန်တော်တို့ဒီစစ်ဆိုးရအောင်အရေးဆိုရပေါ့အခုတော့ဒီစစ်ဆိုးရတော့တစ်ဖက်ဒေါ်ဆန်းစုကြည်ကတစ်ဖက်ဒီကျွန်တော်တို့ဒီနိုင်ငံကတစ်ဖက်ဖြစ်လာတဲ့နေသားပေါ့အဲ့တော့သာမန်အဖြစ်ပြောမယ်ဆိုလို့ရှိလို့ကျွန်တော်လူ့ခွင့်ရေးချိုးဖောက်မှုတွေရှိတယ်ဒါကိုဟလာအစိုးရကာစီတာစီလုပ်ပြီးတော့အခုကတာဝန်ယူရမယ့်နေသားကြီးဖြစ်သွားတဲ့နေသားလို့ပြောလို့ရတယ်လည်းပဲကျွန်တော်တို့အမြင်ကျွန်တော်တို့အပြင်ဘက်ကနောက်တစ်ခါအမြင်မှာတော့မဖြစ်လို့ဆိုတော့ဒီကျွန်တော်တို့အခုကဘာနေပြီးတော့ပြောနေတဲ့အနေထားပေါ့နော်ဟိုဒီလူခွေချိုးပေါက်မှုတွေပေါ့ကျွန်တော်ဒီထဲမှာလူခွေဆန်လို့တွေကိုသင်တော့ပြည့်တင်နိုင်တဲ့နေသားမရှိတာလည်းတစ်ဖက်ကရှိတယ်ကျွန်တော်လည်း energy အစိုးရအနေနဲ့ဒေါ်စောစုကြည့်ဦးဆောင်တဲ့ energy အစိုးရအနေနဲ့ဒုံလောက်တဲ့ကျွန်တော်လူခွေဆန်တွေကျွန်တော်ဒီထဲမှာကျွန်တော်ဥပဒေတွေပြင်ပြီးတော့ကျွန်တော်တို့ practice လုပ်နိုင်တဲ့နေသားမရှိတာတစ်ပိုင်းပေါ့တစ်ခါကိစ္စတော့အဲ့ဒါတွေကိုကြော်ဖြတ်ပြီးတော့သက်သက်ဖြစ်လာတဲ့အပိုင်းတစ်ပိုင်းကျွန်တော်တို့အဲ့လိုတစ်ပိုင်းခွဲပြင်ရမယ်လို့ထင်တယ်ဆိုတော့ဟိုကျွန်တော်တို့ပြင်းမှာသွားတဲ့အပိုင်းတော့တစ်ပိုင်းပေါ့နော်ဒါကတော့ကျွန်တော်တို့အားလုံးခံစားရတယ်ဒီတစ်ခါမှဖြစ်နေတဲ့ကိစ္စပေါ့အခုကျွန်တော်တို့ဒီရိုဟင်ဂျာကိစ္စကကျွန်တော်တပိုင်းပေါ့အဲ့ဒါကတော့ကျွန်တော်တို့နိုင်ငံတကာကနေပြီးအခုတော့ပဲကျွန်တော်တို့တာဝန်ပုံပြီးပြီးတော့လူ့ခွင့်ချိုးဖောက်တယ်လို့ပြောတာတပိုင်းအဲ့လိုနှစ်ပိုင်းပြောရမှာအဲ့လိုနှစ်ပိုင်းပြောရတာကျွန်တော်အတူတူလေးပြောချင်တာကတော့ဒီချိန်မှာတော့ကျွန်တော်တို့ပြည်တွင်းလူ့ခွင့်တန်ရအပြည့်မရတဲ့ကိစ္စမှာတော့အစိုးရတိုက်ရိုက်တာဝန်ရှိတယ်ဒါပေမဲ့ဒီရခိုင်ကိစ္စမှာတော့စစ်တပ်ကတိုက်ရိုက်တာဝန်ရှိတယ်နေသားမျိုးဖြစ်ပေမဲ့အစိုးရဒါကိုကုစုတော့လည်းလူတွေတာဝန်ယူတယ်အဲ့ဒီမှာကျွန်တော်တစ်ချက်ကလေးပဲထောက်ပြချင်တယ်အဲ့ဒါဘာလဲဆိုတော့ဒီဒေါ်ဆန်းစုအစိုးရကကျွန်တော်အမြင်ပြောရရင်အနည်းဆုံးတော့သူကကျွန်တော်တို့ဒီအာဏာကိုကင်ဆယ်သုံးဆွဲနေတာဖြစ်တဲ့အတွက်ကျွန်တော်တို့အနည်းဆုံးတော့ဒီချိန်ဒီအားလုံးကိုဒီ၅နှစ်တာအတွင်းမှာပြီးခဲ့တဲ့၄နှစ်ပေါ့နော်နောက်လာမယ့်တစ်နှစ်ကိုဖြတ်သန်းတဲ့အခါမှာသူကမျက်မြင်သက်သေအနည်းဆုံးတော့ဘာတွေဖြစ်ခဲ့သလဲဆိုတာကိုသူပြောနိုင်နေတယ်ဖြစ်တယ်ဆိုတော့ကျွန်တော်အမြင်ပြောရရင်အားဒီအားလုံးဆွဆွဲနေသလိုဒီလက်ရှိအစိုးရကတော့ဒေါ်ဆန်းစုအစိုးရကတော့ကျွန်တော်တို့ဒီလူခွင့်ရေးတွေရွေးချက်ရှိရှိစစ်တပ်ကိုကောက်ွယ်ပေးပြီးတော့အဲကျွန်တော်တို့ဖြိုးချိုးဖောက်နေတဲ့ရုပ်သိမ်းတွေလို့မထင်ဘူးသို့တော့သူ့မှာဖြေရှင်းရမယ့်အနေအထားရှိတယ်လို့သူ့မှာကျွန်တော်တို့ကျွန်တော်အမြင်ပြောရရင်တကယ်ကြုံတွေ့ရင်ဆိုင်နေတဲ့အနေအထားတွေလို့ရှိတယ်ဆိုတော့ကျွန်တော်တို့အနေနဲ့ဖိတ်ရှိရှိနဲ့ဒီကိစ္စကိုကန့်တယ်ဖို့လိုတဲ့အနေအထားပြီးတော့အရန်ကိုဟိုတိတ်မွေ့နေနေတယ်ဆိုတော့ကျွန်တော်တို့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီနေရာမှာတခုရှိတာပေါ့လေကျွန်တော်တို့တချို့ဟိုပြောကြဆူကြတဲ့နေရာမှာဒီပြဿနာတွေကိုဟိုပုံကြီးချက်ပြီးဆွဆွဲတာကြောင့်လိုအပ်ဖက်နဲ့ဒီလိုကြီးထွားလာရတယ်ဆိုတော့အမြင်မျိုးတွေပြောတာရှိပါတယ်အခုကျွန်တော်တို့ဒီဆွေးနွေးပွဲကိုပဲပေါ့ပို့ထားတဲ့စာတချို့ကိုကျွန်တော်ဒီနေရာမှာဟိုအလင်းသိလို့ဖော်ပြခြင်းပါတယ်တူကတော့ဥကျင်လာဆိုတဲ့စာပါသူကတော့လူခွင့်ရေးဆိုတာတဲ့အနောက်နိုင်ငံတွေချာမှာဖြစ်တည်ရေးပန်းစားခဲ့တာဖြစ်ပါတယ်တကယ်လူသားချင်းစာနာမှုကတန်ဖိုးထားရမှာပါတဲ့အခုခေတ်မှာလူသားခွင့်ရေးကိုနိုင်ငံရေးအတွက်လုံစားနေကြတာတွေ့ရပါတယ်အထူးသဖြင့်အစ္စလာမ်နိုင်ငံတွေမှာဘာသာရေးယုံကြည်မှုဘာသာလူမျိုးပေါ်တောက်ခံမှုကသူတို့အဓိကနိုင်ငံရေးအာဏာအတွက်အခြေခံပါတယ်မြန်မာမှာနေဆက်ဒေသစစ်ပွဲတွေကြောင့်ဒုက္ခသည်တွေမြောက်များစွာတစ်ဖက်နိုင်ငံထွက်ပြေးခဲ့ကြရပါတယ်အများစုကခရစ်ယာန်ဘာသာဝင်တွေပါအခုလည်းရှိနေသေးပါဒါပေမဲ့ OIC ကရော UNEU US ကရောအတန်မထွက်ခဲ့ပါတဲ့သူတို့ဘာသာဝင်တွေချက်မှ OIC ကအတင်းဖိအားပေးနေတာပါတဲ့ဒါကို UNICJ ICC ကပါလှုပ်လာပါတယ် UNR IOC ရဲ့ရုပ်သေးရုပ်ဖြစ်နေပါပြီတဲ့နောက်မှ OIC ကအဖွဲ့အစည်းနောက်ခံတဲ့တခြားလူမျိုးစုတခြားဘာသာအင်အားနဲ့နိုင်ငံတွေရဲ့အချုပ်အခြာကိုပါထိခါဆော့ပါတဲ့အထိစိုးရင်လာရပါတယ်ဆိုရေးပါတယ်နောက်တစ်ယောက်ကတော့ရာမညမှာယွာတဲ့မိုးဆိုတဲ့နာမည်နဲ့ရေးထားတာပါသူကတော့တစ်ဖက်စကားများရဘာသာရေးလူမျိုးရေးပက်လိုက်ပြီးအစ္စရယ်နိုင်ငံတွေကစူးစိပြီးတရားစွဲဆိုလာတာဖြစ်တယ်မြန်မာနိုင်ငံကိုအချုပ်အခြာကိုဆော့ရတာဖြစ်တယ်ဆိုရေးပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကိုအောင်မျိုးမင်းကျွန်တော်တို့ဒီလိုပေါ့လေဟိုပြဿနာဟိုကြုံရတဲ့ကိစ္စတွေမှာဒီလူခွင့်ရင်းနဲ့ပတ်သက်လို့ဟိရင်အာဂျင်နာပေါ့လေနောက်ခွေကတခြားရည်ရွယ်ချက်တွေစံနှမျိုးနဲ့ကျင့်သုံးတာတွေကြောင့်ဒီလူခွင့်ရင်းမြန်မာနိုင်ငံရဲ့ပြဿနာတွေကဟိုလိုလာတဲ့ပုံကြီးချက်ပြီးအပြောခံရတယ်ဆိုရင်အမြင်မျိုးတွေလည်းရှိနေပါတယ်ဒီလိုမျိုးအခြေအနေတွေအောင်တကယ်ပဲရှိနေလို့လားကိုအောင်မျိုးမင
်းကျွန်တော်အမိနေကတော့မြန်မာနိုင်ငံမှာလူခွင့်ရင်းချိုးဖောက်မှုမျိုးစုံဖြစ်ခဲ့တာကြားခဲ့ပါပြီဒီလိုမျိုးအခုဖြစ်နေတဲ့တက်တက်မှုကြီးတိုင်းရင်းသားတွေပေါ်မှာတက်တက်မှုနှိမ့်ဆက်မှုပြတ်ပါကျွန်တော်ဖန်ဆီးပြီးတော့လှုပ်ဆောင်မှုကြီးကဒီဒီရေးစစ်ဖြစ်နေတဲ့ကာလတစ်ချောင်းလုံးမှာဖြစ်ခဲ့တာပါဒါပေမဲ့ဘာဖြစ်လာလဲဆိုအခုချိန်မှာပုံပြီးတော့တူတူချင်းချင်းပြောလာတာတူတူချင်းချင်းပြောလာတဲ့ကိစ္စတစ်ခုကခုနကတော့ကျွန်တော်တို့ပြောသလိုပဲ ဒီခိုင်မာဖြစ်နေတဲ့ကိစ္စကိုယူပြီးအာရုံစိုက်လာတဲ့အကြောင်းအရာပေါ့အထူးသဖြင့်ကျွန်တော်တို့ဒီလိုမျိုးဒီရဲရွာအတွင်းမှာဒီစစ်ပွဲဖြစ်တဲ့အခါမှာအစ္စလာမ်ဘာသာဝင်တွေကိုချိုးဖောက်တယ်အစ္စလာမ်ဘာသာဝင်တွေမှာကျူးလွန်နေဆိုရဲအတန်ကြီးထွက်လာတယ်အဲ့တော့ဒါကတော့လူတွေရဲ့သဘောတဘာဝပေါ်မှာလည်းအများကြီးလူတည်ပါတယ်လူတွေမှာကကိုယ်နဲ့သွေးသားချင်းနီးစပ်တယ်ကိုယ်နဲ့တူညီတဲ့လူတွေကိုချိုးဖောက်တယ်လှုပ်ဆောင်နေဆိုရင်ပုံပေါ်ပြစိတ်ဝင်စားတယ်ကျွန်တော်တို့ပဲကြည့်ကြည့်ပါကျွန်တော်တို့လည်းကဘာမှာသတင်းစာဖတ်လို့ရှိရင်ခုမြန်မာဒီအကိစ္စကိုပို့ပြီးစိတ်ဝင်စားတယ်ပို့ပြီးတော့လုပ်ရလေချင်းဖြစ်ရလေချင်းဆိုပြီးတော့စိတ်ထဲမှာမကောင်းဘူးအာရုံစိုက်မှုများတယ်အဲ့ဒီသဘောတိုင်းပါပဲအခုလိုမျိုးဒီဗုဒ္ဓဘာသာတွေကနေအစ္စလာမ်ဘာသာတွေကိုလှုပ်ဆောင်နေဆိုရဲသတင်းစကားတွေကအခုကဘာကြီးမှာရှိနေတော့အရင်တော့လူခွေအကြောင်းကိုသိပြီးတော့စိတ်ဝင်စားလို့မရှိတဲ့ဒီ OIC တို့လိုမျိုးလူခွေကြောင့်သိပြီးပြောခွင့်ပြောလို့မရှိတဲ့ဒီအဖွဲ့အစည်းတွေအစ္စလာမ်နိုင်ငံတွေကအစစိတ်ဝင်စားမှုဖြစ်လာတယ်။အဲ့ဒီတစ်ခုကကျွန်တော်တို့ကြောင်းလဲမှုတစ်ခုကိုပြောလို့ရတယ်။ဒါကြောင့်လဲဆိုတော့ဒီလိုမျိုးအစ္စလာမ်ဘာသာဝင်တွေနောက်ကခုနရိန်ဂျာတွေကိုလုတောက်နေဆိုရဲအတန်တွေကပို့ပြီးတော့အာရုံစိုက်မှုဖြစ်အောင်ဖန်တီးပေးတဲ့အရာမျိုးဖြစ်ပါတယ်။နောက်တစ်ခုကလည်းကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့မီဒီယာရဲ့အားကောင်းမှုကလည်းအများကြီးကျွန်တော်တို့ဟိုတွင်ကျင်နေရတွေ့ရတယ်။အရင်တော့ကျွန်တော်ဖြစ်နေတဲ့ကိစ္စတွေကရွာတရွာလောက်မှာဖြစ်တဲ့လူတွေကိုနှိမ့်ဆက်ကြတယ်။ဒါပေမဲ့အခုမှမီဒီယာရဲ့ဖော်ပြချက်တွေကအញ្ញမ်းကိုလှည့်မြန်မြန်ဆန်ပြီးတော့လူ100 200မကောက်ဘူး။စောင်းတဲ့စိတ်နဲ့ချိန်ပြီးတော့ဖြစ်နေတဲ့ဆိုတဲ့သတင်းတွေကိုချက်ချင်းတင်နိုင်ခဲ့တယ်။ image တွေကအញ្ញမ်းများလာတယ်။အဲဒီခါမှာလူတွေက seeing is believing လို့ခေါ်တဲ့မျက်စိနဲ့မြင်တဲ့ခါမှာပုံမူပြီးတော့ယုံကြည်တာတွေပုံမူတော့စိတ်ဝင်စားမှုရရှိလာတယ်အဲ့ဒီကိစ္စတွေကြောင့်မလို့ဒီနှုန်းကကိစ္စတက်စားလို့ရှိတယ်အခုဖြစ်ဖြစ်နေအကြောင်းရဘူးနိုင်ငံကြီးကပေါ့နိုင်ငံတကာကပေါ့သူကကျူးလွန်ခံရလို့ဆွဆွဲခံရတဲ့လူတွေနဲ့နှိစက်တဲ့လူတွေကပုံပြီးစိတ်ဝင်စားလာရှိပါလိမ့်မယ်အဲ့တော့ကျွန်တော်အားလုံးကတော့ပြောသမျှမှန်တယ်လို့ပြောလို့မရဘူးတချို့ကလည်းဝါဒတင်တာရှိနိုင်တယ်တချို့ကချေကားပြီးပြောနိုင်တာလည်းရှိနိုင်တယ်ဒါတို့ကတော့ဒါကိုလည်းကျွန်တော်တစ်ခါစဉ်းစားပြပါတယ်
โอเคก็เพียงแค่ซื้อเนี่ยเจซุบาสรุปเรารู้ที่ซื้อนี้ไว้ด้วยก็เสร็จวินดะซาโหเสร็จตวยลาจาได้ปกโกนี่นาซาริปิปูทาได้แล้วตลอดเนี่ยชินไปได้สรุปโหดีลูริโอเล่อแห่ไปกินมาได้ตะคู่ไปจูยิมิตรายักขันญินาก็อ้าลงปาวินกวนยาออโลยินตูชินบ่เลยตะแหน่เนี่ยฉုံมีซื้อนี้ไปจาโหเลยมิตรายักขันญินมาได้อยินซงตูอนีเนี่ยก็เราเมียนมาနိုင်ငံก็โกสไลม์ปุยโกซื้อนี้ลุยาบาได้ครับเนี่ยโกสไลม์ปุยโกโอเคเม
ียนมาနိုင်ငံมาလေနေကိုင်ဒီကနိုင်ငံကြီးကိုခြေထည်နေတဲ့ကလပ်ပါလုံးတော့လူခွေးချိုးဖောက်မှုတော့အနေနဲ့ရှိနေမှာဖြစ်ပါတယ်။သို့တော့ဒီကနေ့အဲ့လိုမျိုးနိုင်ငံတကာရောက်သွားတာကတော့ဒီလိုလိုစစ်တပ်ကကျူးလွန်တယ်လို့ထားတဲ့ရုပ်စာကလူမျိုးကြီးနဲ့ပါတိုင်းကြီးနဲ့တက်ဆိုင်သွားတယ်။အဲ့တော့သူတို့အဲ့ဒါနဲ့ပတ်သက်ပြီးတော့မှဒီအဆုလိုက်ပြုံလိုက်သူတို့တခါရင်းနဲ့ထွက်ပြစ်သွားတော့နိုင်ငံတကာကလည်းပဲအဲ့ဒီဥစ္စာအယုံဆိုင်တယ်သူတို့တက်ဆိုင်ရကအယုံဆိုင်ပြီးတော့မှအဲ့လိုမျိုးဖြစ်လာတဲ့ခါကျတော့နိုင်ငံတကာထိရောက်သွားတာဖြစ်တယ်။တကယ်တမ်းကျတော့မြန်မာနိုင်ငံမှာလူခွင့်ကြီးချိုးဖောက်မှုတွေချိန်မှာရရမလဲဆိုရင်တော့လင်းနေကိုင်းတွေတပ်မတော်ပါဝင်ပေါ့။တို့ PPL2 ရဲ့လက်အောက်မှာနေပြီးတော့မှ PPL2 ရဲ့ကောက်တဲ့အစိုးရလက်အောက်မှာနေတဲ့အချိန်မှပဲလူခွင့်ကြီးချိုးဖောက်မှုကတော့တော့နေလာမှာဖြစ်တယ်။မဟုတ်ရင်တော့လူခွင့်ကြီးချိုးဖောက်မှုတော့များလာရှိနေအောင်ပါပဲလို့ကျွန်တော်ပြောချင်ပါတယ်ဗျာ။
โอเคกูสไลม์ภูกงซุนนี่ล่ะเจซุบานาวตูก็တော့ကျွန်တော်တို့ကနေဒါနိုင်ငံကဥညွန်းလာဖြစ်ပါတယ်ဥညွန်းလာသဘောထားလဲซุนนี่လို့ရပါတယ်ခင်ဗျာ
ဟုတ်ပါတယ်ခင်ဗျာเจซุบาအခုလာမဲ့ဆွေရနေ့မှာဒီ ICJ ကတင်သွင်းလာမဲ့ဆွေရက်တွေနဲ့ပတ်သက်လို့ကျွန်တော်တို့ပြည်သူလူရောရင်ဆိုင်မဲ့ပုံကိုတွေရောဒီ ICC ICJ FMM စားတဲ့အဖွဲ့အစည်းရဲ့အကြောင်းညီနဲ့သူဆက်သွဲဆက်ဆက်လှုပ်ဆောင်မဲ့ကိစ္စတွေကိုဟိုအပြည့်ဝကျူတင်ခမန်းထားဖို့တည်ထားဖို့လိုပါတယ်။နောက်တစ်ခုကဒီစာမျက်နှာ48မျက်နှာပါဆွဲရက်တွေနဲ့တောင်းဆိုရက်တွေပြင်နှစ်ပေါင်းများစွာကရာဇဝမှုဆိုင်ရာကျူးလွန်မှုတွေရဲ့ခိုင်မာတဲ့တက်တည်ထောက်ထားတွေတပုံကြီးကိုလည်းထုတ်ပြလာမှာဖြစ်ပါတယ်။အဲ့ဒီဟာကိုဒါကတော့ပြင်းပြင်းထန်ထန်ညှင်းဆန်လာမယ်ဆိုတဲ့အကျိုးဆက်ဒီပေါ်မှာဖြစ်ပေါ်လာနိုင်မယ်ဒီ IIMM သာဆိုလို့ရှိရင်2007ခုနှစ်ကစပြီးတော့မြန်မာနိုင်ငံအတွင်းမှာမြည်သည့်ဒေသနိုင်မစို့သို့သောဝါကျူးလွန်ခဲ့တဲ့အပြည်ပြည်ဆိုင်ရာရာဇဝမှုများနဲ့နိုင်ငံတကာဥပဒေချိုးဖောက်မှုများရဲ့အထောက်အထားများကိုစုဆောင်းပြီးတော့ရာဇဝမှုဆိုင်ရာအမှုတွေကိုပြင်ဆင်သွားမှာဖြစ်ပါတယ်ဒါကိုအလေးနဲ့သတိထားမယ်နောက်တစ်ခုကတော့ဒီအာဂျင်တီးနားမှာကိစ္စပေါ့လေအဲ့ဒါနောက်ဆက်တွဲပြဿနာတစ်ခုပါလေတကယ်အရေးကြီးပါတယ်အဲ့ဒီမှာသစ္စာရာကာယကံရှင်တွေက ဖြစ်ရှင်းဖို့လိုမယ်နောက်တစ်ခုကသူတို့ကိုယ်တိုင်ဖြစ်စေဥပဒေကြိုးဆောင်ငါးပြီးတော့ဖြစ်စေဖြစ်ရှင်းဖို့လိုလိမ့်မယ်အဲ့ဒီလိုမှမဖြစ်ရှင်းဘူးဆိုရင်တစ်ဖက်သက်ဆွဲချက်တွေနဲ့လည်းဟိုရန်ထုတ်ကံပြီးတော့နိုင်ငံတကာခီးသွွာလာရေးတွေမှာလည်းထိခိုက်လာနိုင်ပါတယ်နောက်တစ်ခုကဒီ international treaty ဆိုတဲ့ဒီစစ်မှုကျူးတိမှုကျူးလွန်တဲ့လူလွဲပြောင်းရေးဆိုင်ရာကိစ္စတွေကလည်းပေါ်ပေါက်လာနိုင်ပါတယ်ဒါအင်မတန်ခက်ပါတယ်နောက်တစ်ခုကအခုဖြစ်ပေါ်နေတဲ့အခြေအနေနဲ့မြန်မာနိုင်ငံရဲ့ဒီယခုမှုမှာကျင်းစင်ကြီးကအရန်အားနေပါတယ်ခုကချိန်ပါမယ်အချက်လက်တွေကလည်းလုံလောက်မှုမရှိနိုင်တဲ့အတွက်ဒါကိုလည်းစိုးရိမ်ရပါတယ်အတိအကျကျွန်တော်ပြောရင်တာကတော့စစ်တပ်ရဲ့ကျူးလွန်မှုတွေကအခုကမှနိုင်ငံတော်ကိုတိုက်ခိုက်နေရခြင်းဆိုတော့ပြည်သူအားလုံးသဘောပေါက်သိထားပြီးဖြစ်တယ်ဒါကြောင့်မို့လို့စစ်တပ်ရဲ့ဖိစီးနှုတ်ဆက်မှုတွေကနှစ်ပေါင်းများစွာခံခဲ့ရတဲ့ပြည်သူအားလုံးအသိပါစီအုပ်ချုပ်ရေးအောက်မှာမြန်မာနိုင်ငံအစိုးရဆုံးနိုင်ငံကိုလည်းရောက်ခဲ့ရပါပြီအခုနောက်တစ်ဆင့်ကမ္ဘာအလယ်မှာပါအချက်ကွဲရမယ်အဆင့်ကိုရောက်ခဲ့ရပါတယ်ဒါပြည်သူတွေကျူးလွန်တဲ့ကိစ္စမဟုတ်ဘဲနဲ့ဗမာစစ်တပ်ကကျူးလွန်လူတွေဒါဖြစ်တယ်ဆိုတာကိုပေါ်လွင်အောင်အားလုံးကဝိုင်းဝန်းပြီးတော့ထောက်ခံတာကန့်ကွက်တာမျိုးတွေလုပ်တင်ပါတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဦးညွန်လာဆွေးနွေးတဲ့ကျေးဇူးပါနောက်တစ်ခုကတော့ကျွန်တော်တို့မြန်မာနိုင်ငံကဥချင်းမြင့်ဖြစ်ပါတယ်ဥချင်းမြင့်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာတူတူနဲ့လိုရင်းပြောရင်အခုအထက်ကပြောခဲ့တဲ့ဆရာတွေလိုပါပဲဆရာကျွန်တော်မြန်မာနိုင်ငံလက်နက်ကိုင်အဖွဲ့ကြီးဟာအစိုးရကဏ္ဍနေပြီးတော့လုံးဝပါဝင်ပတ်သက်မှုမရှိပဲကျွန်တော်တို့ဒီရက်သားအစိုးရအောက်မှာကျွန်တော်တို့ချဒီမိုကရေစီနိုင်ငံနေနဲ့အတူအဲ့ဒီလိုပဲပို့တောင်းကိုထမ်းဆောင်သွားရင်တော့ဒီစက်တနာတွေအားလုံးကငြိမ်းချမ်းသွားလိမ့်မယ်လို့ထင်ပါတယ်ဆရာ
ဟုတ်ကဲ့ကိုချင်းမြဆွေးနွေးရကျေးဇူးပါနောက်တစ်ခုကတော့ကျွန်တော်တို့မြန်မာနိုင်ငံကကိုခမောင်လင်းဖြစ်ပါတယ်ကိုခမောင်လင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ကျွန်တော်ကတော့အနာချင်းအောက်မှာလင်းရောကစားတတိယ energy အစိုးရနဲ့တံမတော်တို့ဒီနိုင်ငံအကူအညီနဲ့ဆက်ဆံရေးကိုကြကြအောင်ကမင်ဖန်တီးတွေဒီလိုကကမင်ဖန်တီးတွေယူဆရပါသည်ဂျမနစ်ကတော့ energy အစိုးရနဲ့တံမတော်ဒီတဲ့အားပြည်တော့အချိန်ပြည့်တော့ကျွန်တော်အပေါ်ကိုကြည့်တော့လာပြီးနဲ့ယူဆရပါတယ်ဒါပေမဲ့အတုံးနေရတော့ဖြစ်စေတဲ့ကပြည်လို့ဆိုရအောင်အချိန်ဆွဲခြင်းအရင်ပြောခြင်းနဲ့ပြည်ရဲ့တော့ကြောင့်လေဒီဖြစ်အချိန်ကြီးနိုင်ငံကကြားရောတရားစွဲခရာဒီအချိန်ရောက်ပြီးယူဆပါရဲ့နံပါတ်၄အချက်နဲ့အရလူခွေချိုးပေါက်ဒီကိုတက်မတော်ကနိုင်ငံကဥပဒေချိုးပေါက်ဒီယူဆရတော့တော့ကြောင့်ဖြစ်ပြီးကြာယူဆပါရဲ့ဗျာ
โอเคကိုကမောင်လည်းဆွေးနွေးတာကျေးဇူးပါနောက်ထပ်ကျွန်တော်တို့စာရီပေးပို့ထားတာတွေကိုလည်းပဲတလက်စာရဲဖော်ပြခြင်းပါတယ်စာဆောင်ကတော့ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာပါမိထီလာမျိုးကဦးစိန်မောင်ရဲ့စာပါမဆုမွန်ဖတ်ပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာအရက်သားအစိုးရနဲ့စစ်အစိုးရဆိုပြီးအစိုးရနှစ်ဖွဲ့ဖြစ်နေတယ်လို့ကဘာကရှုမြင်သုံးသပ်နေကြပါတယ်။သို့တော့တာဝန်အရှိဆုံးကတော့လူထုကရွေးချယ်တင်မြောက်ထားတဲ့အစိုးရသီးသားတာဝန်အရှိဆုံးလို့လက်ခံထားပါတယ်။လူခွင့်ရေးချိုးဖောက်မှုတွေအမြင့်တွေကြီးထွားလာတဲ့အချိန်ကာလဟာ1962ခုနှစ်နောက်ပိုင်းဆီယနာရှင်အစိုးရတွေလက်ထက်ကစခဲ့တာဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်တွေရဲ့အရေးရခိုင်အရေးတွေမှာတော့လူခွင့်ချိုးဖောက်မှုကိုစစ်အာဏာရှင်တွေကစတင်ကျူးလွန်ခဲ့ပြီးတော့အစင်တစိုက်နောက်ပိုင်းမှာတော့စစ်တပိုင်းအစိုးရလက်ထက်အထိမှာပါကျူးလွန်ခဲ့ပါတယ်။ကယ်ရကမြောက်ကျူးလွန်သူကတော့စစ်တပ်နဲ့၎င်းရဲ့စစ်ကောင်းဆောင်တွေဖြစ်ပါတယ်။သို့တော်လည်းပဲ2015နောက်ပိုင်းအရက်သားအစိုးရနဲ့စစ်အစိုးရတို့လက်ထက်ရောက်လာတဲ့အခါမှာတော့2008ဖွဲ့စည်းပုံအရစစ်ရေးဆရာကိုအရက်သားအစိုးရကချုပ်ကန့်ဆွဖက်မှုပြုလို့မရတဲ့အတွက်စစ်တပ်ရဲ့လူခွေချိုးဖောက်မှုတွေကိုတားဆီးထိန်းချုပ်အရေးယူနိုင်ခြင်းမရှိလို့နိုင်ငံတကာကလူလာတဲ့အစိုးရကအာဏာသုံးတားဆီးရမယ့်အလုပ်ကိုမလုပ်ဘူးဆိုတဲ့အမြင်မျိုးဖြစ်ရတယ်ဒါကြောင့်မို့လို့လက်ရှိ NND ဆိုရကိုနိုင်ငံတကာကလူခွေချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့စစ်တပ်ကိုကာကွယ်ပေးနေတယ်ဆိုတဲ့ဆွဆွဲချက်နဲ့နိုင်ငံတကာမှာဖြေရှင်းရမယ့် ICJ မှာရင်ဆိုင်ရမယ့်အဖြစ်အထိကိုရောက်ခဲ့ရပါတယ်။ဒါပေမဲ့ဆွဲချက်အရလူမျိုးတုံးတက်ဖြတ်မှုပြုမပြုကို ICJ မှာအဓိကဖြေရှင်းရမယ်ထင်ပါတယ်။အစိုးရဘက်ကကုလသမဂ္ဂနဲ့ဆက်ဆံရေးမှာပြေလည်မှုမရှိခဲ့တော့ကုလသမဂ္ဂကဆေလွတ်တဲ့ကိုယ်စားလှယ်တွေအဖွဲ့တွေပြည်ဝင်권ပေးပြီးကူညီဆောင်ရှောက်မှုတွေမရှိခဲ့တာကလည်းကဘာကမကျေနပ်စရာအကြောင်းတရဖြစ်ခဲ့ပါတယ်။လူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာကလက်ခံယုံကြည်လာဖို့ကတော့အဓိကအားဖြင့်စစ်တပ်ကပဲရင်ဆိုင်ဖြေရှင်းရမှာဖြစ်ပါတယ်။ကာယကံမြောက်ကျူးလွန်သူရဲ့ဖွေးဟတင်ပြချက်တွေကိုပဲနိုင်ငံတကာကကြားနာလိုပြီးမှန်ဤမမှန်ဤဟုတ်ဤမဟုတ်ဤဖြစ်တဲ့နာဟုတ်ဤမဟုတ်ဤတွေကိုတော့ ICC မှာဆုံးဖြတ်လက်ခံယုံကြည်ကြတော့မှာပါ။ဒါကြောင့်စစ်တပ်က ICC မှာဖြေရှင်းတာကိုပဲလုပ်ရတော့မှာပါ။အစိုးရအနေနဲ့လှုပ်ဖို့ကတော့ Kofi Annan အစီရင်ခံစာအတိုင်းလိုက်နာဆောင်ရွက်ထားမှုတွေအစိုးရကဖွဲ့စည်းတာဝန်ပေးထားတဲ့စုံစမ်းစစ်ဆေးရေးကော်မတီကော်မရှင်ရဲ့အစီရင်ခံစာတွေတင်ပြလာတဲ့အခါမှာတော့လေ့လာသုံးသပ်မှုတွေကိုကဘာကနေလက်ခံလာအောင်တင်ပြရှင်းလင်းပေးတာတွေကိုသာလုပ်ရတော့မှာပါလို့ထင်မြင်မိပါကြောင်းရေးသားထားပါတယ်ရှင်။
ဟုတ်ကဲ့ဒါတော့မေတီလာမျိုးကဦးစိန်မှာမှာနောက်စာတစ်စာကတော့ကျွန်တော်တို့အမေရိကန်ပြည်အောင်စုကမောင်တသနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
ကျွန်တော်ပြည်သူတွေနဲ့ပေါင်းများစွာအသက်သွေးချွေဘွားပေါင်းများစွာယင်းဒီပိဆက်ပြီးဆင်းရဲဒုက္ခမျိုးစုံကြားက NLD ပြည်သူအစိုးရကိုရွေးချယ်တင်မြောက်ကြတာဟာတိုင်းပြည်ကိုလူခွင့်ရေးဒီမိုကရေစီအနှစ်သာရတွေအပြည့်နဲ့အုပ်ချုပ်ဖို့ပါဒါပေမဲ့အစိုးရဟာပြည်သူတွေမျှော်လင့်သလိုတိုင်းပြည်ကိုစိတ်တန်းကြအုပ်ချုပ်ခွင့်မရဘဲအုပ်ချုပ်ရေးအာဏာတပိုင်းတစားနဲ့နိုင်ငံတကာအလဲဆရာနာရှင်တွေချိုးဖောက်ခဲ့တဲ့လူခွင့်ရေးအပါအဝင်ပြဿနာပေါင်းစုံကိုဖြေရှင်းနေရတာကြောင့်ဒီမိုကရေစီစနစ်ရဲ့အခြေခံတော့ချက်တရားဥပဒေစိုးမိုးရေးနဲ့လူခွင့်ရေးပြဿနာတွေကိုထိထိရောက်ရောက်မကင်တွယ်နိုင်တာလို့ယူဆမိပါတယ်။နောက်ပြီးလူခွင့်ရေးပြဿနာတွေနဲ့ပတ်သက်ပြီးနိုင်ငံတကာမှာဖြေရှင်းမဲ့အဆင့်အထိရောက်ရတဲ့အဓိကအကြောင်းရင်းကလူခွင့်ရေးတွေပြည်ဝအကာအကွယ်ပေးနိုင်မဲ့အခြေခံဥပဒေမရှိခြင်း၊ခိုင်မာတဲ့အပြစ်ခတ်ရဆဲရေးတွေမလုပ်နိုင်ခြင်း၊စစ်ကောင်းဆောင်တွေကပြည်ထရေးနယ်စပ်ရေးတရားစီရင်ရေးမန်နိုင်တွေကိုထိန်းချုပ်ထားခြင်း၊ပြည်တွင်းငြိမ်းချမ်းရေးကိုမတည်ဆောက်နိုင်ခြင်းဥရေပြုလွတ်တော်အမတ်တွေအနေနဲ့လူခွင့်ရေးအကာအကွယ်ပေးရေးမြင့်တင်ရေးနဲ့ပတ်သက်တဲ့ဥရေပြုနိုင်မှုအားနည်းခြင်းတို့ကြောင့်လို့ယူဆမိပါတယ်။ဒီကနေ့တမျိုးသားလုံးကိုမျိုးတုံးတက်ဖြတ်သူတွေလို့လူမျိုးရေးမုန်းတီးသူတွေလို့အကြမ်းဖက်သမားတွေလို့နိုင်ငံကလည်းတိုင်းပြည်နဲ့လူမျိုးကုန်သိက္ခာညှို့နှောင်းအောင်နိုင်ငံကတရားရုံး ICJ မှာတရားစွဲခံနေရတာစစ်ကောင်းဆောင်တွေရဲ့ပြည်သူတွေနဲ့မသက်ဆိုင်တဲ့အကြမ်းဖက်မှုရှင်းလင်းရေးစစ်ပွဲကြောင့်ဆိုတာရှင်းနေပါတယ်။နိုင်ငံကကယုံကြည်လက်ခံလာဖို့ရန်တနည်းပဲရှိပါတယ်။ဒါကတော့စစ်ကောင်းဆောင်တွေအနေနဲ့ပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့အစိုးရရဲ့အုပ်ချုပ်မှုအောက်ဂုံတိတ်ခါရှိရှိအမှုထမ်းရွက်ခြင်းပါပဲ
။ဟုတ်ကဲ့ဒါကတော့အမေရိကန်ပြည်အောင်စုကမောင်တသနာရဲ့စာပါ။တလက်စာရဲ့ကျွန်တော်ကျန်တဲ့စာတွေကိုပေါ်ပြလိုက်ခြင်းပါတယ်။နောက်စာတစ်စာကတော့99ဆိုတဲ့အကောင့်ပိုင်ရှင်မှာမဆုမွန်ဖတ်ပြပေးပါခင်ဗျာ
။လာမယ့်ဒီဇင်ဘာလ10ရက်နေ့ဟာအပြည်ပြည်ဆိုင်ရာလူခွင့်ရေးနေ့ဖြစ်ပေမဲ့အဲ့ဒီနေ့မှာမြန်မာနိုင်ငံကတော့ ICJ နိုင်ငံတကာတရားရုံးမှာလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးဂမ်ဘီယာနိုင်ငံရဲ့တရားစွဲဆိုမှုကိုစတင်ရင်ဆိုင်ရမယ်မြန်မာနိုင်ငံမှာလူခွင့်ချိုးပေါက်ခံရသူတွေအတွက်အရေးပါတဲ့သမိုင်းမှတ်တမ်းတစ်ခုလည်းဖြစ်လာနိုင်ပါ रे အာဏာရှင်လူတစုကသူတို့အာဏာတည်မြဲဖို့အတွက်လူများစုကိုထိန်းချုပ်နိုင်မှုအတွက်လွဲမှားတဲ့အမျိုးသားရေးဘာသာရေးအစွန်းရောက်အတွေးခေါ်တွေတွတ်သွင်းပြီးတော့လူနည်းစုတွေပေါ်မှာအမုန်းတရားကိုအခြေခံတဲ့ရန်လိုတဲ့ခွဲခြားဆက်ဆံဖိနှိပ်မှုတွေကိုကျူးလွန်ခဲ့တယ်လို့လူများစုဗုဒ္ဓဘာသာဝင်တွေကိုကျူးလွန်စေဖို့အာဏာရှင်တွေကဝါဒဖြန့်ခဲ့ပါ रे အဲ့ဒီတော့လူမှုကြားမှာဒီအမြင့်တွင်နေတဲ့အမုန်းတရားကအာဏာရှင်ရဲ့နိုင်ငံရေးအမျက်ထုတ်ဖို့အတွက်အခွင့်အရေးတရဖြစ်လာပါတယ်စစ်တပ်ကနိုင်ငံရေးပြိုင်ဘက်တွေကိုအမျိုးသားဝါဒမှိုင်းတဲ့လူတို့ကိုကြားခံပြီးထိန်းချုပ်နေတယ်ဥပမာအခု ICJ ကိုအမှုရင်ဆိုင်မှုသွားမဲ့ဒေါ်ဆန်းစုကြည်ကိုထောက်ခံပွဲတွေကိုကြည့်မယ်ဆိုရင်သိတာပါတယ်အဓိကဒီအခြေအနေအထိဖြစ်လာရတာကလည်းလူတို့ကအမျိုးသားရေးအစွန်းရောက်မှိုင်းတိုက်ခံရတာကိုပြန်မတွန်းလှန်နိုင်တာကလည်းအဓိကအကြောင်းရင်းတစ်ခုပါအဲ့ဒီအခြေအနေတွေကိုပြန်ကူစားဖို့ဆိုရင်ပြည်သူလူထုကိုမှန်ကန်တဲ့တရားမျှတတဲ့အစွန်းမရောက်တဲ့အသိပညာတွေပေးဖို့လိုပါတယ်ပြည်သူတွေကလည်းအစွဲကင်းကင်းနဲ့အမှန်တရားကိုရှာဖွေနိုင်မှုအတွက်အမှန်တရားကိုမတွန်းဆုပ်ဘဲလက်ခံနိုင်တဲ့တတိမွေးဖို့နောက်ပြီးတော့ခံစားခဲ့ရတဲ့ဖိနှိပ်ခံခဲ့ရတဲ့လူတွေရဲ့စိတ်ဓာတ်ရတွေကိုကူစားပေးဖို့နဲ့ရုပ်ပိုင်းဆိုင်ရာကူညီပေးဖို့လိုပါတယ်လို့ထင်မြင်မိပါကြောင်းရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါနောက်ထပ်စာခတ်တူတူနှစ်ဆောင်တော့မအေးတန်တာကျော်ပဲဖတ်ပြပေးပါခင်ဗျာ
ဟုတ်ကဲ့ပါဒဂုံမျိုးသကဥလာထွန်းရေးလာတဲ့စာကတော့ကျွန်တော်အမြင်ကတော့အရှင်းရှင်းလေးပါတဲ့ဆရာနာရှင်စနစ်ကလူခွင့်ရေးချိုးဖောက်မှုရဲ့အရင်းခံအကြောင်းတရားပါ1992ခုနှစ်မှာကုလကိုယ်စားလှယ်စာရာကိုအိုကာတာပနမလာရောက်ခဲ့ပြီးတဲ့နောက်1992ခုနှစ်ကစလို့ကုလဆောင်စန်းသူယိုဆိုယိုကာတာပထမဆုံးဒီအစီရင်ခံစားကနေအခုနောက်ဆုံးရန်ဟီလီတီလူခွင့်ရေးချိုးဖောက်မှုအခြေအနေကိုအစီရင်ခံစားစာမျက်နှာပေါင်းထောင်နဲ့ချီထုတ်ပြန်ခဲ့တာပါလက်ငင်းဖြစ်စဉ်တွေကတော့လူသားပေါ်ကျူးလွန်မှုအစိုးရဆုံးတရားရုံးရောက်ရတာပါပဲ။တိုင်းသားလူမျိုးစုတွေရဲ့အခြေခံအခွင့်အရေးဖြစ်တဲ့ကိုယ်ပိုင်ဆုံးဖြတ်ခွင့်ကိုချိုးဖောက်နေမှုကြောင့်ငြိမ်းချမ်းရေးမရသလိုလူခွင့်ရေးချိုးဖောက်မှုမျိုးစုံဆက်လက်ဖြစ်ပွားနေစေပါ။လူမျိုးစုတွေရဲ့ကိုယ်ပိုင်ဆုံးဖြတ်ခွင့်ကိုတရားဝင်ကြေညာအသိမှတ်ပြုပြီးတော့ Federal ထူထောင်ရေးကိုပညာရှင်တွေပါဝင်တဲ့ Workshop တစ်ခုလုပ်ပြီးလူမျိုးစုခေါင်းဆောင်တွေနဲ့တရားဝင်ဆွေးနွေးမှာအားလုံးပြဿနာတွေအဆုံးသတ်သွားမယ်လို့ခိုင်ခိုင်မာမာယုံကြည်ကြောင်းတင်ပြလိုက်ရပါတယ်ဆိုပြီးတော့ဒဂုံမျိုးသကဥလာထွန်းရေးလာပါတယ်ကိုအောင်နေဦးရေနောက်တစ်ယောက်အကိုချေမျိုးလေးဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOE နိုင်ငံတကာရဲ့ PR တွေမတိုးလာဖို့နဲ့ယုံကြည်မှုတွေပြန်ရနိုင်ဖို့အတွက်ဆိုရင်ဒီအခြေအနေမျိုးမှာမြန်မာအစိုးရအလုံးတင်ဆောင်အလုပ်ကပြစ်မှုကျူးလွန်ခဲ့တဲ့စစ်ဗိုလ်တွေအပါအဝင်အမိန့်ပေးခိုင်းစေခဲ့တဲ့ပုံကိုယ်တွေကိုပြရုံမဟုတ်တဲ့ပုံစံတင်တဲ့အပြစ်ပေးအရေးယူနိုင်မှသာလျှင်နိုင်ငံကမြန်မာအစိုးရတွေပေါ်မှာဝင်နေတဲ့တန်တရားတွေတည်တည်တသာပြေလျော့သွားပါလိမ့်မယ်လို့ထင်မိပါတယ်။ဒါမှပဲနိုင်ငံတကာရဲ့ဖိအားသာမကပျောက်ဆုံးနေတဲ့မြန်မာကုံဆိုတာပြန်ပြီးတော့ပေါ်လာပါလိမ့်မယ်။ ကျေးဇူးတင်ပါတယ် VOA တာဝန်ယူမှုတာဝန်ခံမှုဆိုရဲဝါဟာရကိုသိနာလေတဲ့နိုင်ငံကောင်းဆောင်ကောင်းတွေဖြစ်ကြပါစေဆိုပြီးတော့ဒီအကိုချေမျိုးလေးဆိုရဲတော်ရရှင်ရေးလာပါတယ်ရှင
်ဟုတ်ကဲ့ဆိုတော့တော်ရရှင်နေစာရမှာတော့တာဝန်ယူမှုတာဝန်ခံမှုတွေနိုင်ငံကနဲ့ပူးပေါင်းဆောင်ရွက်မှုတွေအားနည်းတာတွေထောက်ပြထားပါတယ်ဆိုတော့ကျွန်တော်တို့အစီအစဉ်အဆုံးသတ်ဖို့တမင်းနှစ်ခွဲလောက်ချိန်ရတော့ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုကျွန်တော်နည်းနည်းစီချုပ်အနေနဲ့ပြောစီချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီလိုလက်ရှိကြုံတွေ့နေရတဲ့အမှုခင်းရင်ဆိုင်နေရတဲ့ပြဿနာတွေကိုကျော်လွှားနိုင်ဖို့နောက်နိုင်ငံတကာကယုံကြည်လက်ခံလာဖို့ဆိုရင်အစိုးရပဲဖြစ်ဖြစ်စစ်တပ်ကပဲဖြစ်ဖြစ်တာဝန်ရှိသူတွေအပိုင်းဟာအရေးကြီးအနေနဲ့ဆောင်ရွက်တင်တာဘာတွေများရှိမယ်လို့ပြောလို့ရမလဲကိုအောင်မျိုးမင်းအရင်ဆွေးနွေးပြပါခင်ဗျာ
ပထမအဦးဆုံးကတော့အမှန်တရားကိုပေါ်ဆောင်ပေးဖို့အရေးကြီးပါတယ်ကျွန်တော်တို့မှာဆွဆွဲချက်တွေလည်းရှိတယ်ခိုင်လုံတဲ့တပ်တွေထပ်ထားလည်းရှိတယ်လို့တစ်ခါတည်းကြလို့ရှိရင်မခိုင်လုံတဲ့ချက်တွေလည်းရှိတယ်အဲ့ဒီကဘေဟာရီကတော့တရားဥပဒေဘေဟာရီကတော့တရားမျှတမှုဒီကိုချိုးဖောက်တာဖြစ်လဲဆိုကြဘူးဒီအမှန်တရားကိုပေါ်ထုတ်နိုင်လို့ရှင်အဲ့ဒီအမှန်တရားအတိုင်းတာဝန်ရှိတဲ့သူတွေကိုထိရောက်စွာအရေးယူပါတယ်ဆိုရယ်သက်တည်ကြဖို့ကကျွန်တော်တို့အစိုးရအနေနဲ့လှုပ်ဆောင်နေတော့ချက်လို့ကျွန်တော်နေပြောချင်ပါ
โอเคกูตียาตวยออกครับกูตียาตวยกูละตะล้ออเนเนี่ยที่ตาวันရှိတဲ့သူတွေဘက်ကအရေးကြီးဆုံးလှုပ်เสียပါများရှိမလဲ
ဒီကရနှစ်ချက်ပဲကျွန်တော်ပြောချက်ပါတယ်တစ်ချက်ကတော့ကျွန်တော်တို့ဒီရခိုင်မှာရှိတဲ့ကျွန်တော်တို့ဒီမွတ်စလင်တွေပေါ့လက်ရှိကျွန်တော်တို့ရခိုင်မှာကြံခဲ့တဲ့မွတ်စလင်တွေရှိတယ်နောက်ကဟိုကိုတိုင်းသားတွေကပဲဟလာကျွန်တော်တို့ဒီမွတ်စလင်တွေရှိတယ်အဲသူတို့ရဲ့ဒီရှိနေတဲ့အနေအထားပေါ့နော်လူခွင့်ရရှိနေမှုအနေအထားကိုတိုးတက်လာအောင်လုပ်ပေးဖို့လိုတယ်ကျွန်တော်တို့ဒီဒီထဲမှာရှိတဲ့လူခွင့်ရတွေပေါ်မှာကျွန်တော်တို့ဒီအထူးသဖြင့်ပေါ့နော်ဒီကျွန်တော်တို့မွတ်စလင်ဘာသာဝင်တွေပေါ်မှာကျွန်တော်တို့ဒီခါရှိတဲ့ကျွန်တော်တို့ဆက်ဆံမှုတွေကအုပ်ချုပ်ရေးနဲ့ပတ်သက်တဲ့ကျွန်တော်တို့သူတို့ပုံမှန်သဘောထားတွေပေါ့ကျွန်တော်တို့အများကြီးပြုပြင်ပြီးအကောင့်ဘက်ကိုတွန်းပို့ဖို့တွန်းပေးနိုင်ဖို့လုပ်ရတာတစ်ချက်တစ်ချက်ကကျွန်တော်တို့ဥပဒေစိုးမိုးရေးစာဝန်ဆောင်ရွက်နေတဲ့လက်နက်ကိုင်ဖွဲ့စည်းတွေကဒီလူ့ခွင့်ရေးစာရင်းစံနှုန်းတွေနဲ့ပတ်သက်ပြီးအလေးနက်ထားပြီးတော့ကျွန်တော်တို့မိုးပန်သင်တန်းတွေပေးပေါ့နော်ကျွန်တော်ဒီအုပ်ချုပ်ရေးဒီအောက်ခြေမှာကျွန်တော်တာဝန်ယူတဲ့အခြေအနေမှာကျွန်တော်တို့ဒီလူ့ခွင့်ရေးစာရင်းစံနှုန်းတွေလက်နက်ငယ်တွေထိန်းသိမ်းပြီးလုပ်ဖို့ကျွန်တော်တို့ဒီပြင်ဆင်မှုလုပ်ရပါအဲ့နောက်ချက်ကတော့ကျွန်တော်တို့ရေးဖို့ကျွန်တော်ဆောင်ရွက်ဖို့လုပ်နေရလို့ပြောချင်ပါ
โอเคပြန်နိုင်ဆွေးနွေးပြကြတဲ့ဥတီယာသွေးဥအောင်မျိုးမင်းကိုရင်ပါဝင်ဆွေးနွေးရတဲ့တွင်စာရေးသားပြဖို့တွင်တော်တာရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စနေညဒဲလီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်ကတလှည့်ပြောပြပေးပါအောင်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့သူ့ပေါ်တရားဆွဲဆိုနိုင်ရေးအောက်လွတ်တော်ကစုံစမ်းစစ်ဆေးနေတာမှာပါဝင်ပူးပေါင်းမှာမဟုတ်ဘူးလို့ညှင်းဆန်လိုက်တဲ့ပေါ်အောက်လွတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျေရိုနက်လာကစိတ်ပျက်ကြောင်းထုတ်ပြန်ပါတယ်။သမ္မတပေါ်သက်သေတွေကိုကိုယ်တိုင်မီးမြှင့်နိုင်တဲ့အခွင့်အရေးပေးခဲ့ကြောင်းနဲ့အထောက်အထားတွေကိုကော်မတီရှေ့မှောက်သူကိုယ်တိုင်လာရောက်ရှင်းလင်းခွင့်ပေးခဲ့ပေမဲ့ဒီလွတ်တော်ရဲ့တရားဆွဲဆိုရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့သမ္မတအနေနဲ့မကျေနပ်ကြောင်းပြောဆိုနေရတွေကိုကြားသိရပြီးတဲ့နောက်ကော်မတီရဲ့ဖိတ်ကြားချက်ကိုသမ္မတအနေနဲ့လက်ခံလိုက်မယ်လို့မျှော်လင့်မိကြောင်းတောက်ကြနေနှောင်းပိုင်းမှာထုတ်ပြန်တဲ့ဥက္ကဋ္ဌနန္ဒလာရဲ့ကြေညာချက်မှာဖော်ပြထားပါတယ်တရုတ်နိုင်ငံတော်ကောင်စီဝင်နဲ့ဒီနိုင်ငံသားရေးဝန်ကြီးဝန်ကြီးဟာမြန်မာနိုင်ငံကိုရောက်ရှိနေပြီးတော့နိုင်ငံတော်သမ္မတဦးဝင်းမြတ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့နဲ့ဒီကနေ့တွေ့ဆုံပါတယ်။ရိုဟင်ဂျာတွေကိုလူမျိုးရုံးတပ်ဖြတ်မှုနဲ့နိုင်ငံတကာတရားရုံး ICJ မှာအမှုရင်ဆိုင်ဖို့နယ်သာလန်နိုင်ငံဒီဟိတ်မျိုးကိုဒေါက်ဆန်းစုကြည်မထွက်ခွာခင်မှာနိုင်ငံသားရေးဝန်ကြီးဝန်ကြီးမြန်မာနိုင်ငံကိုရောက်လာတာပါ။ဒီကနေ့တွေ့ဆုံမှာတော့တရုတ်နဲ့မြန်မာနိုင်ငံကြားကုန်သွယ်ရေးဒေတာရင်းနဲ့နိုင်ငံတကာမျက်နှာစာမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးစတာတွေကိုဆွေးနွေးကြတယ်လို့မြန်မာခေါင်းဆောင်တွေရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းဆွေးနွေးပွဲအတွင်းတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးဟာမြန်မာနိုင်ငံအနေနဲ့ ICJ မှာအမှုရင်ဆိုင်ဖြည့်ရှင်းရမှာနဲ့ပတ်သက်ပြီးတော့ဆွေးနွေးအကြံပေးနိုင်ကြောင်းလည်းလေးလာသုံးသပ်သူတွေကဆိုပါတယ်
။သတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Aiden Odugu ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.